Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုမြန်မာပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ24.25-32.52တို့ကနေတည်းထုံးမပေးနေပါတယ်စမိုင်းအီတန်စမဒီညတက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တည်ဝင်သီးမှတ်ပြုပြီးတယ်လီဗစ်မှာရှိနေတဲ့အမေရိကန်တန်ရုံကိုလည်းပြောင်းရွှေ့မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ကြီးညာဝေးရှိနေပါတယ်။ရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ချက်ချမှတ်လိုက်တာဟာအခြေအနေကိုပုံမရှုပ်ထွေးအောင်လောက်ရရောက်တဲ့အကြောင်းတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှတော့တာရှင်နေနားဆင်ကြမှာက
ဒီမြန်မာနိုင်ငံမှာကျွန်တော်လက်ရှိပြဿနာဖြေရှင်းရေးတဲ့ပြဿနာတွေပုံရှုပ်ထွေးတာတွေနဲ့ဟာတွေကျွန်တော်လက်မခံဘူး။ဒါကြောင့်လည်းဆိုကုလသမဂ္ဂမှာကျွန်တော်တို့သက်ဆိုင်ရာနိုင်ငံကနေပြီးတော့
ရခိုင်ရေးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံရုံညွှန်ကြားမှုချုပ်ဦးစောထေကကုလပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့ပြင်နိုင်ငံသားစီစီရေးကတ် NVC ထုတ်ပေးရင်းနဲ့ပတ်သက်တဲ့သတင်းကရင်ပြည်နယ်မှာရောက်နေတဲ့နိုင်ငံသားသတင်းတောက်ရဲ့အိမ်မှာလေရင်ပစ်ကြီးတွေတွေ့ရတဲ့သတင်းစတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါသေးတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကောင်လဲဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင
်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တည်ဝင်အသိမှတ်ပြုပြီးတယ်လီဗစ်မှာရှိနေတဲ့အမေရိကန်တန်ရုံကိုပြောင်းရွှေ့မဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့ကြီးညာဖို့ရှိနေပါတယ်။ပုံရိပ်မင်းကြီးဖရန်စစ်ကတော့အစီအစဉ်ပေါ်လွန်မင်းစိုးရင်ကြောင့်ပြောလိုက်သလိုတူရကီနိုင်ငံကလည်းအစ္စလာမ်ပူပေါင်းဆောင်ရေးဖွဲ့ OIC ကိုအစည်းအဝေးခေါ်ယူပြီးတုံ့ပြန်ရေးဆွေးနွေးဖို့တိုက်တွန်းခဲ့တာပါ။ဒီကနေ့အများပြည်သူရှေ့မှာထွက်လာတဲ့အစ္စရေးဝန်ကြီးချုပ်ဘီဂျင်မင်းနက်တန်ယာဟုကတော့တစုံတရာမှတ်ချက်ပေးပြောဆိုလာမျိုးမရှိပါဘူး။ဗြိတိန်နိုင်ငံကြားဝန်ကြီးဘောရစ်ဂျွန်ဆန်ကတော့တယ်လီဗစ်မြို့ကတန်ရုံကိုပြောင်းရွှေ့ဖို့အစီအစဉ်မရှိတဲ့အကြောင်းပြောဆိုခဲ့တာပါ။ဗြိတိန်နေနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံညီနိုင်ဖြစ်ရှင်းတာကိုတွေးမြင်လို့ပြီးနှစ်ဖက်ကြားနောက်ဆုံးသဘောတူညီချက်မှာဂျေရုဆလင်မြို့နဲ့ပတ်သက်လို့ထပ်သွင်းစီလို့ရောင်းလဲပြောဆိုခဲ့ပါတယ်။အမေရိကန်တန်ရုံပြောင်းရွှေ့ချိဆိုင်မဲ့ဆုံးဖြတ်ချက်ရဒေသတွင်းမှာတင်းမာမှုတွေကိုမီးထိုးပေးရရောက်သလိုအာရန်အစ္စရေးငင်းငယ်သဘောတူညီချက်ရဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေကိုဖျက်ဆီးရရောက်ကြောင်းလဲအာရန်နဲ့မွတ်စလင်နိုင်ငံတွေသတိပေးကြတာပါအမေရိကန်သမ္မတအင်ဂျီရောကတော့သမ္မတထရန့်အနေနဲ့ခစ်တစ်သမိုင်းရဲ့ပဂရိချေနေမန်ကိုအတိမတ်ပြုလာတာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ဆုံးဖြတ်ချက်ကိုမချေညာခင်မနေ့တုန်းကတော့သမ္မတထရန့်ဟာအရှေ့လက်ပိုင်းဒေသကခေါင်းဆောင်တွေဖြစ်ကြတဲ့အစ္စရေးဝန်ကြီးချုပ်နက်တန်ယာဟုပါလက်စတိုင်းခေါင်းဆောင်မာဟ်မုဒ်အဘတ်စ်ဂျော်ဒန်ဘင်အဗ်ဒူလာအစ်ဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်ချီစီနဲ့ဆော်ရီဘင်ဆမ်မန်ဘင်အဗ်ဒူလာဇစ်ဆော်ရုနဲ့တယ်လီဖုန်းဆက်စကားပြောခဲ့တာပါဆွေးနွေးမှုအသေးစိတ်တွေကိုမပြောရင်မလဲဂျေရုဆလင်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမဲ့အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြောင်းနဲ့အစ္စရေးပါလက်စတိုင်းငင်းငယ်ရေးဆွေးနွေးမှုတွေ80နိုင်အောင်ကြိုးပမ်းမဲ့တန်ထိပ်တန်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ခဲ့ပါတယ်
ပြခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွဲဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်ဒီကနေ့ဒီကပိတ်ကြားနာမှုမှာသမ္မတဒေါ်နယ်ထရန့်ရဲ့သားဖြစ်သူထရန့်ဂျူနီယာထွက်ဆိုဖို့ရှိနေပါတယ်စက်တင်ဘာလတဲ့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ထွက်ဆိုရမှာတော့ဖခင်ဖြစ်သူရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်မှုမရှိခဲ့ကြောင်းထွက်ဆိုထားတာပါစုံစမ်းစစ်ဆေးသူတွေစိတ်ဝင်စားနေတဲ့ကိစ္စတွေထဲမှာတော့သမ္မတထရန့်ရဲ့စီးပွားရေးနဲ့နိုင်ငံရေးမဲဆွယ်လှုပ်ရှားမှုတွေအတွက်ဌာနချုပ်အဖြစ်အခြေစိုက်လှုပ်ရှားခဲ့တဲ့နယူးယောက်မြို့ကထရန့်တာဝါမှာလွန်ခဲ့တဲ့တစ်နှစ်ကျော်ကထရန့်ဂျူနီယာတွေ့ဆုံဆွေးနွေးမှုလည်းပါဝင်ပါတယ်တွေ့ဆုံမှုမှာတော့ထရန့်ဂျူနီယာအပြင်ရောက်ဖဖြစ်သူဂျရက်ကူရှနာမဲဆွယ်ပွဲတာဝန်ခံဟောင်းပေါ်မနက်ဖို့နဲ့ရုရှားအစိုးရရဲ့အကျိုးဆောင်ရှေ့နေတဲ့ဦးလို့ဆိုကြတဲ့နာတလီယာဘက်ဆယ်နစ်စကာယာနဲ့တွေ့ဆုံခဲ့တာပါရွေးကောက်ပွဲမှာရုရှားအစိုးရကသမ္မတလောင်းထရန့်ကိုထောက်ခံတဲ့အနေနဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်တိုက်ခါကြစီမဲ့အချက်လက်တွေကိုပေးအပ်ဖို့ရှိနေကြောင်းထရန့်ဂျူနီယာကိုကြားလူတယောက်ကအတိပေးခဲ့ပြီးတဲ့နောက်တွေ့ဆုံခဲ့တာလို့လည်းသတင်းတွေကဖော်ပြကြပါတယ်တချိန်တည်းမှာပဲရုရှားရေးစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မိသားစုဝင်တွေရဲ့ဗန်စရင်တွေနဲ့ဆက်နွယ်တဲ့ဂျာမန်ဘဏ်တစ်ခုကမှတ်တမ်းတွေကိုတောင်းခံထားတယ်လို့ဆိုတဲ့သတင်းတွေဟာမမှန်ကန်တဲ့အကြောင်းနဲ့သတင်းမီဒီယာတွေရဲ့လွန်လွန်ကျူးကျူးဖော်ပြမှုတွေရဲ့နောက်ထပ်ဥပမာတစ်ခုဖြစ်တဲ့အကြောင်းအင်ဖြူရောပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
VOA American အသံ RFI လွတ်လပ်တဲ့ဥရောပအသံနဲ့ Radio Liberty ကသတင်းသမားတွေကိုရုရှားနိုင်ငံကပိတ်ပင်တားမြစ်မဲ့ဥပဒေတရက်ကိုရုရှားအောက်လွှတ်တော်မှဒီကနေ့ပဲမဲခွဲဆုံးဖြတ်တည်ပြလိုက်ပါတယ်။ American ဆိုရကငွေကြေးထောက်ပံ့ထားတဲ့သတင်းမီဒီယာ၉ခုကိုအစိုးရအတွက်လွတ်လပ်ပေးနေတဲ့ဖွဲ့စည်းရေးဖြစ်ရုရှားတရားဝင်ကြီးဌာနကသတ်မှတ်လိုက်ပြီးနောက်တနေ့မှာပဲရုရှားဒူးမလွှတ်တော်ကဆုံးဖြတ်လိုက်တာပါ။အနေတုံးကတရားဝင်ကြီးဌာနရဲ့သတ်မှတ်ချက်အရ American Media တွေအနေနဲ့အစိုးရကထောက်ပံ့ပေးထားတဲ့အစိုးရမဟုတ်တဲ့ဖွဲ့စည်း NGO တွေအတွက်ပြဋ္ဌာန်းထားတဲ့2012ခုနှစ်ဥပဒေကိုလိုက်နာကြရမှာဖြစ်ပါတယ်။တရားမီဒီယာအနေနဲ့ရုရှားနိုင်ငံအတွက်ပုံနှိပ်ဖြန့်ချိမှုတွေနဲ့ထုတ်လင်းချက်တွေမှာအစိုးရတရားအတွက်အလွတ်လုပ်ပေးနေတဲ့ဖွဲ့စည်းရေးဖြစ်နေသတ်မှတ်ခံထားရကြောင်းလည်းဖော်ပြကြရမှာပါ။ငွေကြေးထောက်ပံ့ရရှိမှုရည်ရွယ်ချက်ငွေကြေးကိုဘယ်လိုပုံစံနဲ့သုံးစွဲနေတယ်လဲမန်နေဂျာတွေကဘယ်သူတွေလဲဆိုတာတွေကိုလည်းပုံမှန်အစီရင်ခံစာတင်ပြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟေတာနူရက်ကတော့ရုရှားရဲ့လုပ်ရမယုံကြောင်မနေ့တုန်းကပဲပြောဆိုလိုက်သလိုတတ်မှတ်ချက်အတိအကျအမေရိကန်သတင်းသမားတွေပေါ်ဖိနှိပ်မှုတွေထွက်ပေါ်လာမှာစိုးရိမ်နေကြောင်းပြောဆိုခဲ့တာပါ
။တန်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာရုရှားနိုင်ငံအနေနဲ့ပါဝင်ရှင်ပြန်ခွင့်ကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတတ်မြစ်လိုက်တဲ့အပေါ်တုံ့ပြန်ကန့်တွဲနိုင်ဖို့အတွက်အရင်ဆုံးဒီဆုံးဖြတ်ချက်ကိုအတိအကျသုံးသပ်ရအောင်မှာဖြစ်တယ်လို့ရုရှားကပြောဆိုလိုက်ပါတယ်။အခုအချိန်မှာတော့ရုရှားအားကစားသမားတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးဖို့ကိုပဲအဓိကဦးစားပေးထားကြောင်းရုရှားဆိုရပြောခွင့်ရဒမက်ထရီပက်စကော့ကသတင်းတောက်တွေကိုဒီကနေ့ဗုဒ္ဓနေ့မှာပြောပါတယ်။ရုရှားအားကစားသမားတွေအနေနဲ့ရုရှားနိုင်ငံကအိုလံပစ်အားကစားသမားတွေအဖြစ်ပါဝင်ရှင်ပြိုင်နိုင်တယ်လို့ IOC ကမနစ်အင်ကာနီကအဆုံးဖြတ်ခဲ့တာပါ။ရုရှားနိုင်ငံဆိုချီမှာ2014ခုနှစ်ကကျင်းပခဲ့တဲ့အိုလံပစ်အားကစားပွဲတော်အတွင်းရုရှားအကစားသမားတွေကိုတားမြစ်စေတုံးရင်ရုရှားအစိုးရဘက်ကကမကထာလုပ်ခဲ့တဲ့အပေါ်ပြစ်ဒဏ်ခတ်အရေးယူမှုကို IOC ကအချိန်ယူဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကတောင်တန်းတွင်နဲ့ကမ်းရိုးတန်းတွင်မှနှင်းလျှောစီးပြိုင်ပွဲတွေစကိတ်စီးပြိုင်ပွဲတွေကျင်းပဖို့နှစ်လလောက်လိုမှနိုင်ငံတကာအိုလံပစ်ကော်မတီရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံတွင်းညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကိုလောက်ချန်တက်ခတ်ဖို့ဆွဆဲခြင်းနဲ့ဖမ်းဆီးရေးယူထားတဲ့လူငယ်နှူးကိုဒီကနေ့လန်ဒန်တရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပရရှာအာနာဘန်ကတော့လူငယ်နှူးဟာဝန်ကြီးချုပ်ရုံးရှိရာဒေါင်းနန်လန်ကလွန်ကျော်ရေးခိတ်တကားတွေကိုဘုံခွဲတက်ခတ်ပြီးနောက်ရုံးထဲကိုအတင်းဝင်အောင်စီးနင်းပြီးဝန်ကြီးချုပ်ကိုဓာတ်နဲ့တက်ခတ်ဖို့ကြံစီခဲ့ကြောင်းဆွဆဲခံထားရပါ။လူစလုံးကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲလန်ဒန်နဲ့ဘာမင်ဟမ်မြို့တွေကအကြမ်းဖက်မှုတံဖျံတက်ပြေးတက်ဖို့ရေးစီနီရှာခွေမှုတွေအတွင်းဖန်ဆီးခဲ့တာပါ။ပရိရှာထောက်လိုင်းရေးဖွဲ့ MI5 အကြီးအကဲအန်ဒရူးပါကာကအချမ်းဖက်ဝါရီရဲ့ချင်းချောင်းမှုအနေနဲ့ပတ်သက်လို့အစိုးရအဖွဲ့ကိုတင်ပြခဲ့လို့ဒီနေ့အတွင်းအချမ်းဖက်တက်ခတ်မဲ့စီစဉ်၉ခုကိုပေါ်ထုတ်နိုင်ခဲ့ကြောင်းဝန်ကြီးအဖွဲ့ကိုပြောဆိုပြီးသိမ့်မချခဲ့မှာပဲ။ဝန်ကြီးချုပ်ကိုအချမ်းဖက်တက်ခတ်ဖို့ကြံစည်မှုသတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဖန်ဆီးခံရသူ၂ဦးနဲ့အသက်20အရွယ်ရှိနိုင်မူဝါဇကီယာရမန်ကိုဆိုသူကတော့အချက်သက်လို့ရဲ့ကျူးလွန်မှုပြင်ဆင်မှုတွေနဲ့အရေးယူထားတာပါ။နိုဝင်ဘာ28ရက်နေ့လန်ဒန်မြို့မှာဖမ်းဆီးချိန်မှာတော့ဖောက်ခွဲရေးပစ္စည်းတစ်ခုလက်ဝယ်မှာတွေ့ရှိကြောင်းဆွဆွဲထားပေမဲ့ဖောက်ခွဲရေးပစ္စည်းတွေကတော့ပောက်ကွဲနိုင်တဲ့အခြေအနေမှမရှိပါဘူး။သူ့ကိုဖမ်းဆီးပြီးတနင်္လာရီခွဲလောက်ကြာမှာပဲသူနဲ့သူပူးပေါင်းကြံစည်သူဖြစ်တနင်္လာရီရှိတဲ့အသက်22နှစ်အရွယ်မိုဟာမက်ခါကစ်အမန်ဆိုသူကိုဗာမင်ဟမ်မြို့ကအိမ်တလုံးမှာစီးနှင်းရှာဖွေဖမ်းဆီးခဲ့တာပါ။
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးရဲစည်ရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်အမေရိကန် B1B ဘုံးကျဲလေယာဉ်တစ်စင်းဒီကနေ့ဗုဒ္ဓနေ့မှာတောင်ကိုရီးယားနိုင်ငံဘော်ကပြန်တန်းခဲ့ပါတယ်။အမေရိကန်ကိုထိအောင်ပစ်နိုင်တဲ့တိုက်ချင်းဖြစ်ပယ်ရင်တံထုံးစီတစ်စင်းကိုမြောက်ကိုရီးယားဘက်ကဆန့်သက်ပစ်လုခဲ့ပြီးသတင်းတစ်ပတ်အတွင်းမှာပူးရဲစည်ရေးလေ့ကျင့်မှုလုပ်ခဲ့တာပါ။တောင်ကိုရီးယားပူးရဲစည်ဥစည်းအဖွဲ့ကပြောဆိုထားတဲ့စည်ရေးပစ်မှတ်တွေကိုပုံစံတူပြုတိုက်ခိုက်လေ့ကျင့်တဲ့ဒီလေ့ကျင့်ရေးမှာတော့ဘုံကျဲလေယာဉ်ကိုရေဒါမှာဖမ်းယူဖို့ခက်တဲ့ဤပညာသုံးတိစောက်ထားတဲ့ F-22 နဲ့ F-35 တိုက်လေယာဉ်တွေခြံရံပြန်တန်းခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကိုပြင်းပြင်းထန်ထန်တုံ့ပြန်မဲ့စန္ဒားနဲ့စွမ်းရည်ကိုအခုမဟာမိတ်နှစ်နိုင်ငံရဲ့ပူးရဲစည်ရေးလေ့ကျင့်မှုနဲ့ပြသလိုက်တာလို့လဲတောင်ကိုရီးယားစစ်တပ်ကကြေညာချက်ထုတ်ပါတယ်။
မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်ချက်တည်းရချမှတ်လိုက်တာဟာအခြေအနေကိုပုံမရှုပ်ထွေးအောင်လုပ်ရရောက်တဲ့အကြောင်းတရုတ်နိုင်ငံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာအခြေအနေကိုကုစားရမှာပဲဖြစ်ဖြစ်ပြဿနာကိုဖြေရှင်းရမှာပဲဖြစ်ဖြစ်အထောက်အကူမဖြစ်စေတဲ့အပြင်အခြေအနေကိုပုံမရှုပ်ထွေးစေပြီးဒုက္ခသည်တွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်အပေါ်မှာလည်းအနှုတ်လက္ခဏာဆောင်တဲ့ရက်ခတ်မှုတွေသာရှိလာနိုင်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဂန်ရှောင်းကပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မနေ့ကဆုံးဖြတ်ချက်မှာတော့ရက်ခတ်ပြည်နယ်တွေကလူ့ခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်နိုင်အောင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်မှုအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ပို့နိုင်အောင်ဖန်တီးဖို့တောင်းဆိုချက်တွေလည်းထည့်သွင်းထားပါတယ်
Pepsi Company နဲ့ Nes Company တို့ကိုကုန်ပစ္စည်းပေးသွင်းနေတဲ့ Indonesia CEO စိုက်ပျိုးရေးလုပ်ငန်းကအလုတ္တမအများပြားဟာအလုတ္တမအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်လို့ Reforestation Network ရဲ့အစိုးရခန်းစာတင်မှပြောဆိုလိုက်ပါတယ်။အနေဆုံးလောခလာစာနှုတ်တာအောင်ရှော့ပေးတာ၊ကလေးလုတ္တမခိုင်းစေမှု၊ပုတ်သက်စီတွေထိတွေ့ကင်တွေ့ရတာ၊အလုတ္တမအဖွဲ့ဖွဲ့တာတွေကိုတားမြစ်ထားတာတွေလည်းပါဝင်တယ်လို့အစိုးရခန်းစာကဖော်ပြထားပါတယ်ရှင်။
ကွန်လွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်အရေးကုလသမဂ္ဂရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ရင်းနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေဟာပြဿနာကိုဖြေရှင်းရမယောက်ဖဲနဲ့အခြေအနေတွေကိုပိုးပြီးတော့ရှုပ်ထွေးလာစေနိုင်တာကြောင့်အဲ့ဒီဆုံးဖြတ်ချက်တွေကိုလက်မခံနိုင်ဘူးလို့မြန်မာအစိုးရကတုံ့ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်တည်းရဲ့မနေ့တုန်းကထွက်ပေါ်ခဲ့ပြီးနောက်ဒီလိုနိုင်ငံတကာဖိအားတွေဟာမြန်မာနိုင်ငံဖွံ့ဖြိုးရေးကိုထိခိုက်စေနိုင်တယ်ဆိုပြီးတော့မြန်မာအစိုးရကတတိပေးပြောဆိုထားပါတယ်။အပြည့်စုံကိုကိုညာဝဲအောင်ကပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှအထူးအစည်းအဝေးပွဲတရက်မနေ့ကခေါ်ယူကျင်းပခဲ့ပြီးရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့အကြံပြုတိုက်တွန်းချက်တွေပါဝင်တဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲဆုံးဖြတ်ခဲ့တာပါဒီဆုံးဖြတ်ချက်ဟာပြည်ထောင်တာကိုဖြည့်ဆင်းပေးဖို့အထောက်အကူမဖြစ်စေဘဲအခြေအနေတွေကိုပုံမရှုပ်ထွေးလာနိုင်စေတာကြောင့်အဲ့ဒီဆုံးဖြတ်ချက်ကိုရောဆုံးဖြတ်ချက်အကောင့်ထည့်ဖို့မှုတွေကိုပါလက်မခံနိုင်ဘူးလို့မြန်မာအစိုးရကတုံ့ပြန်ပြောဆိုလိုက်ပါတယ်။သမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်တေ VOA ကိုရှင်းပြတာကတော့
ဒီမြန်မာနိုင်ငံမှာကျွန်တော်လက်ရှိပြဿနာဖြေရှင်းရေးတဲ့ပြဿနာတွေပိုရှုပ်ထွေးလာနေတဲ့ဟာတွေကျွန်တော်လက်မခံဘူး။ဘာကြောင့်လဲဆိုတော့ကုလသမဂ္ဂမှာကျွန်တော်သက်ဆိုင်ရာနိုင်ငံကနေပြီးတော့ဟိုဆောင်ရွက်နေတဲ့ကိစ္စတွေပေါ်မှာသူတို့ကဒီလိုမျိုး offer signing mission လို့ဟာမျိုးတွေဒါမျိုးတွေလောက်လာတာကျွန်တော်မူလတိုင်းလက်မခံဘူးပြောရတယ်ပြောရတဲ့အပေါ်မှာဆုံးဖြတ်ချက်ချလဲကျွန်တော်တို့အဲ့ဒါကြီးလက်မခံဘူးဒါကဟိုအစိုးရရဲ့သဘောလားအဲ့ဒီကဆုံးဖြတ်ချက်တွေမှန်မှန်မြန်မြန်အကောင့်တွေပေါ်တဲ့ဟာကြီးလဲကျွန်တော်လက်မခံဘူ
းဒီကိန်းပြည်နယ်တွင်းရွေးညာဒုက္ခသည်တွေကိုမြန်မာလူညွန့်ရေးတပ်ဖွဲ့ဝင်တွေကလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေဟာဆူဆွဲမှုတွေသာဖြစ်ပြီးခိုင်မာတဲ့အထောက်အထားတွေမပြနိုင်ပဲဖိအားပေးနေတာကြောင့်ဒါဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါးသလိုဖြစ်လာနေတယ်လို့ဦးစော်ဒေကပြောပါတယ
်မြန်မာနိုင်ငံအစိုးရကဒါတွေကိုငင်းပယ်နေတာမဟုတ်ဘူးဟိုတောက်လျှောက်လဲကျွန်တော်တို့ပြောနေတယ်ခိုင်မာတဲ့အထောက်အထားဆိုတော့ဟို Human Rights Watch ကပြတယ်ဂျူရီတပ်ပုံတွေကလွဲလို့ကျန်တာတွေအထောက်အထားတွေဘယ်သူကမှကျွန်တော်တို့မသိနိုင်ဘူးအဲ့လိုနေတာမျိုးမှာမြန်မာနိုင်ငံအစိုးရကိုဒီဟာနဲ့ဖိအားပေးပြီးလှုပ်လာတဲ့အခါမှာအဲ့ဒီဆိုတဲ့ကြတဲ့နေပဲကျွန်တော်တို့ကအခုဟိုလုံနေတဲ့သဘောပေါ့နော်တတိယနဲ့ဟိုမြန်မာနိုင်ငံရဲ့အထုတ်ကြအာဏာဟိုထိပါလာတဲ့သဘောမျိုးတွေဖြစ်လာနိုင်တာကိုလည်းအဲနိုင်ငံတကာတိုင်းဝမ်းကဒီဆိုင်ဖို့လိုတယ
်ဒီလိုကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဖိအားပေးမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်သူတွေအတွက်ဖွံ့ဖြိုးတိုးတက်မှုတွေကိုပါထိခိုက်စေတယ်လို့ဦးစော်ထိပ်ကထောက်ပြပြောဆိုပါတယ
်မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်ပြင်းရင်းနေတဲ့ပြဿနာပေါင်း 16,000 ထဲမှာဒီဂျစ်တယ်ကိစ္စဆိုတော့အစိတ်ပိုင်းတစ်ခုသာဖြစ်တယ်။အဲဒီစိတ်ပိုင်းကွက်ကွက်လေးကိုကြည့်ပြီးတော့ကျွန်တော်တို့ကဒီလိုမျိုးအပြုသဘောမဆောင်တဲ့တော့မလိုလားတဲ့စိုးစိုးတွေတက်ရောက်နေတဲ့ဖိအားပေးမှုတွေပြုလုပ်လာရင်ကျွန်တော်တို့မှပြည်တွင်းမှာအတော်ကြီးကိုလောကကံရခက်တယ်လို့ကျွန်တော်တို့တွားနေတဲ့ဒီမိုကရေစီကူးပြောင်းရေးနောက်အမျိုးသားပြန်လည်တည်မြဲရေးနောက်လူထုရဲ့လူမှုစီးပွားတိုးတက်ရေးဒါတွေကိုတွားထိခဲ့နေတာဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောချင်တယ်
ဒီကံအရေးနဲ့ပတ်သက်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့ကိုမြန်မာနိုင်ငံကိုဆေးလွှတ်ဖို့ဆိုပြီးပြီးခဲ့တဲ့မတ်လ24ရက်နေ့တုန်းကလူ့အခွင့်အရေးကောင်စီမှဆုံးဖြတ်ချက်ချမှတ်ခဲ့ပြီးနောက်မေလထဲမှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ဦးပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်တွေကိုမြန်မာအစိုးရကအဲ့ဒီအချိန်ကလေးကလက်မခံဘဲပယ်ချထားခဲ့တာပါ။ ရခိုင်လူအခွင့်အရေးပြဿနာဖြေရှင်းရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်နိုင်ဖို့အဆိုပြုချက်ကိုဘင်္ဂလားဒေ့ရှ်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေကဒီဇင်ဘာ5ရက်မနေ့တုန်းကအဓိကတင်သွင်းခဲ့ပြီးတရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီ3နိုင်ငံကကန့်ကွက်ခဲ့ပါတယ်။အိန္ဒိယ၊ဂျပန်၊အီကွေဒေါ်အပါအဝင်6နိုင်ငံကတော့မဲမပေးဘဲနေခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေပေါ်လာပြီးနောက်ပိုင်းရိုဟင်ဂျာမွတ်စလင်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသလိုသူတို့ပေါ်လူအခွင့်အရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂကပြောဆိုထားပါတယ်ခင်ဗျာ
။ကုညဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့နိုင်ငံသားစီစီရေးကတ် NVC ကတ်ထုတ်ပေးရင်းနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာနေထိုင်သူဖြစ်တဲ့ဆိုတဲ့ဘာအထောက်ထားမှမရှိသူတွေအနေနဲ့အစိုးရကထုတ်ပေးတဲ့နိုင်ငံသားစီစစ်ခံရသူများ NVC ကတ်ကင်ပြီးတော့နိုင်ငံသားစီစစ်မှုအမြန်ဆုံးခံယူကြဖို့မြန်မာနိုင်ငံမော်လဝီအဖွဲ့ချုပ်ဘဟုကတိုက်တွန်းလိုက်ပါတယ်။ဒီလိုတိုက်တွန်းမှုဟာအစိုးရဘက်ကဖိအားကြောင်းလို့ထင်မြင်နေကြတဲ့အစ္စလမ်ဘာသာဝင်တွေလည်းရှိနေပါတယ်။ဒီအကြောင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံသားစီစစ်ခံရသူများအတွက်နိုင်ငံသားစီစစ်ခံရမဲ့သူများကင်ဆယ်ရမယ် National Verification ကတ်တွေကိုစီစစ်ထုတ်ပေးနေတဲ့မှာပဲမြန်မာနိုင်ငံမှာနေထိုင်သူဖြစ်ကြောင်းပါသက်တဲ့အထောက်ထားမှမရှိသူတွေအနေနဲ့ DNVC ကတ်ကိုရယူပြီးနိုင်ငံသားဟုတ်မဟုတ်စီစစ်မှုအမြန်ဆုံးခံယူနိုင်ဖို့မြန်မာနိုင်ငံမော်လဝီအဖွဲ့ချုပ်ဗဟိုကနေထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။နိုဝင်ဘာ28ရက်နေ့နေဆွဲနဲ့ထုတ်ခဲ့တဲ့ဒီကြေညာချက်တစ်စောင်မှာတော့1949ခုနှစ်ပြည်အောင်စုမြန်မာနိုင်ငံတွင်နေထိုင်ကြသူများမှတ်ပုံတင်ရေးဥပဒေနဲ့1952ခုနှစ်မီးဥပဒေတို့ပါပြထမ်းထားတဲ့အချက်တွေအရမြန်မာနိုင်ငံတွင်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တွေအနေနဲ့တည်ဆဲဥပဒေအတိုင်းလိုက်နာကြဖို့နဲ့နိုင်ငံသားစီစစ်ခံကြဖို့အတွက်ဒီ NVC ကတ်ကိုထုတ်ယူဖို့လိုအပ်တယ်လို့ဖော်ပြထားပါတယ်။ဒီလိုဖော်ပြထားတဲ့အပေါ်မြန်မာနိုင်ငံမော်လဝီအဖွဲ့ချုပ်ဗဟိုကအတွင်းရေးမှူးဦးကျော်စိုးကအခုလိုရှင်းလင်းပြောဆိုခဲ့တာပါ
။ဒီတော်စုတမန္တမြန်မာနိုင်ငံတော်အတွင်းနေထိုင်သူများဖြစ်ကြောင်းနော်မြေတိစာရွက်စာတမ်းတက်တေကအထောက်အထားကိုမြတ်တိုင်ဆောင်ထားခြင်းမရှိကြသေးသောသူများနှင့်တကောင်းတို့မှမွေးဖွားလာသောသာသမီညီညာအနေနဲ့ပဲ NVC ကတ်ကိုကင်ဆယ်ပြီးနိုင်ငံသားစီစစ်ခံယူပါရန်ဆိုပြီးတော့ကျွန်တော်မြန်မာနိုင်ငံလုံးဆိုင်မော်လီအဖွဲ့ချုပ်ဘူဟိုမှတိုက်တွန်းလို့ဆိုတာပဲဆိုတော့ဒါဥပဒေလေးရှိတယ်ဒါတကယ်နိုင်ငံတော်မှာဒီလိုဆိုတာလုပ်ကုန်တော့
ခုလိုမြန်မာနိုင်ငံမော်လဝီအဖွဲ့ချုပ်ကထုတ်ပြန်လိုက်တာဟာအစိုးရရဲ့ဖိအားတွေကြောင့်လို့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအချို့ကထင်မြင်နေကြတာရှိပါတယ်
ဟုတ်ကဲ့ကျွန်တော်ကအဲ့ဒီစင်ရချက်ကိုကျွန်တော်ကလက်မခံဘူးကျွန်တော်လူရလက်မခံဘူးဆက်မသဘောထားကမင်းမျိုးခွေးနေကြတာပေါ့သူတို့မလို့ပြအခုရှိတာဟိုဒီ NVC ကသူတို့ကဘယ်လိုပြောမလဲသူတို့ကဆရာကသူတို့ကိုပြရားပေးတဲ့ပုံစံနဲ့စင်ရချက်တုတ်ထားတယ်ဆိုတော့ကျွန်တော်စားနေရတယ်ဒါပေမဲ့ကျွန်တော်ကတခြားအခွင့်အရေးတွေရှိရဲ့လက်ရှိမှာသူတို့ကအဲ့ဒါလေးလုပ်ပြတာမဟုတ်ဘူးဥပမာဆိုလို့ရှိရင်မြို့သားမြို့ကုန်တင်ဆက်ပါတဲ့လူတွေမှာ DNVC ကမဆိုင်ရဘူးဒါပေမဲ့လာဝကကိုတွားရင်လာဝကကပြစ်စင်တောင်းတယ်ပြစ်စင်ပြေးနိုင်တဲ့လူတွေရဲ့ဟိုပုံစံတွေလက်ခံတယ်ပြစ်စင်မပြေးနိုင်တော့သူတို့ကလက်မခံဘူးအဲ့လိုကင်းနေတယ်ပြီးတော့၆ဆားတဲ့လူတွေကလည်းတနည်းတော့ကြောကာလာတိမလားသူတို့ကတော့ဘာမှအစီမလာဘူးသူတို့က
မောင်နှမမျိုးနယ်ကအစ္စလမ်ဘာသာဝင်ကိုလာထွန်းကသူ့ရဲ့ထင်မြင်ချက်ကိုခုလိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမော်လဝီအဖွဲ့ချုပ်ဗဟိုကဦးကျော်စိုးကတော့ဒီလိုပြောဆိုမှုအပေါ်ငြင်းဆန်လိုက်တဲ့အပြင်အဖွဲ့ချုပ်ဟာလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ကြေညာခဲ့တာဖြစ်တယ်လို့အခုလိုပြောပါတယ်
။ကျွန်တော်တို့ကစရရဘူးမှဖိအားပေးတာတွေပါရှိတာမဟုတ်ဘူး။ကျွန်တော်တို့ကတုတ်ဖို့တာဝန်လည်းရှိတယ်။ကျွန်တော်တို့ကလည်းလူလူနဲ့နားနဲ့သဘောပေါက်အောင်ဥပဒေကဘာလဲဆိုတဲ့အခါကျတော့အဲ့သဘောပေါက်အောင်ကျွန်တော်တို့ကထုတ်တာပါ။ကျွန်တော်ကကျွန်တော်အဖွဲ့ကမြေတီအဖွဲ့အစည်းလျှောက်ခမဟုတ်ဘူ
းပြီးခဲ့တဲ့စက်တင်ဘာ3ရက်နေ့ကလည်းမြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကနေတက်ဆိုင်ရာဝန်ကြီးဌာနနဲ့တွေ့ဆုံဆွေးနွေးအပြီးမှာတော့အစ္စလမ်ဘာသာဝင်တွေအနေနဲ့ NVC ကတ်ရယူဖို့နဲ့နိုင်ငံသားစီစီရေးလုပ်ငန်းစဉ်မှာပါဝင်ပေးကြဖို့သဘောထားထုတ်ပြန်ချက်ထုတ်ပြန်ထားပါတယ်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေကိုပြန်လည်လက်ခံရေးအတွက်အစိုးရကဆောင်ရွက်နေချိန်မှာပဲခိုင်ပြည်နယ်ထဲမှာရှိနေတဲ့အစ္စလမ်ဘာသာဝင်တွေကို NVC ကတ်စီစစ်ထုတ်ပေးနေတာဖြစ်ပါတယ်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကရင်ပြည်နယ်ကအလို့သတင်းတော့တယောက်ရဲ့အိမ်မှာကြီးစံတွေတွေ့ရတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံခြားသတင်းဌာနတွေအတွက်အလို့လုံနေတဲ့အလို့သတင်းထောက်ဂျွန်ဆန်လင်းဟာသူနေထိုင်တဲ့ကရင်ပြည်နယ်ကအိမ်တလုံးမှာလေရင်ပြည့်ကြီးစံ1000ကျော်မိတယ်ဆိုပြီးတော့ကချင်ပြည်နယ်ရဲတပ်ဖွဲ့ကဒီဇင်ဘာလ4ရက်နေ့ကဖမ်းဆီးခဲ့ပါတယ်။သူဟာကချင်လက်နက်ကိုင် KIO အဖွဲ့နဲ့နှိစက်သူဖြစ်ပြီးတော့ငင်းချင်းဆိုင်ရာသတင်းတွေ၊နေဆက်ဒေတာသတင်းတွေကိုပြည်ပသတင်းဌာနတွေအတွက်ရယူပေးတဲ့သူဖြစ်တယ်လို့သူကသိကြပါတယ်။ အပြည့်စုံကိုတော့ထန်းချေဆိုင် VOA မြန်မာပိုင်းသတင်းတော်မဟိမာကသတင်းပေးပို့ထားပါတယ်
။နိုင်ငံခြားသတင်းဌာနတွေအတွက်စစ်ပွဲတွေနဲ့ညဉ့်ဉေးဆိုင်ရာသတင်းတွေကိုလိုက်နေတဲ့အလွတ်တန်းဗီဒီယိုနဲ့ဓာတ်ပုံသတင်းတော့ကိုကျွန်းဆန်လင်းကိုကချင်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ကရင်ပြည်နယ်အတွင်းကသူငှားရမ်းနေထိုင်ခဲ့တဲ့အိမ်အောက်မှာလေရင်ပြစ်ကြည်စံတွေဖမ်းမိတယ်ဆိုပြီးသူ့ကိုဆက်ပြီးရှာဖွေခဲ့ရမှာကချင်ပြည်နယ်ကသူ့ရဲ့နေအိမ်မှာဖမ်းမိခဲ့တယ်ဆိုပြီးပြည်ထရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံခြားသတင်းဌာနတွေဖြစ်တဲ့ CNN နဲ့အယ်ဂျာဇီးယားသတင်းဌာနတွေကိုပို့တဲ့အလွတ်တန်းသတင်းတော့ကိုကျွန်းဆန်လင်းဟာသူငှားရမ်းနေထိုင်ခဲ့တဲ့ကရင်ပြည်နယ်မြောက်ရီမြို့နယ်တင်ငန်းညီနောင်ရွာတိကျေးရွာမှာလေရင်ပြစ်ကြည်စံတထောင်ကျော်သိမ်းဆည်းရမိတဲ့ကိစ္စနဲ့ပတ်သက်လို့ကချင်ပြည်နယ်အတွင်းကသူ့ရဲ့နေအိမ်မှာဒီဇင်ဘာလ၄ရက်နေ့ကဖမ်းဆီးတာကိုခံခဲ့ရတာပါ။သူဟာအလွတ်တန်းသတင်းတောက်တူဖြစ်ပြီးကချင်ပြည်နယ်အပါအဝင်စစ်ပွဲတွေဖြစ်နေတဲ့နေရာတိုင်းမှာသတင်းသွားယူနေတဲ့သတင်းတောက်တူလည်းဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ညီညွတ်ရေးဖြစ်စဉ်တွေမှာလည်းသတင်းယူခဲ့တယ်ဆိုပြီးကချင်ညီညွတ်ရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကလည်းပြောပါတယ်။
ကျွန်တော်တို့မှာညီညွတ်ရေးစုနေပွဲဘာညာတွားတဲ့အချိန်မှာသူကအချာစီးရလင်းထောက်လို့ပြောတယ်ပဲရှိတယ်။ကျွန်တော်တို့မှာစီဝေးပွဲမှာတော့ကျွန်တော်အကြစီရဆိုပြီးကျွန်တော်ချိုးရွှေဒီမှာစီဝေးတုန်းကတစ်ခေါက်တွေ့တယ်လေသူ့ကိုတွေ့တာပဲရှိတယ်ဒါပေမဲ့သူ့ကြောင့်ပါရပါရတော့ကျွန်တော်တင်းစစ်ဘာမှမသိဘူးက
ဟုတ်ကဲ့ဘယ်နဲ့ချိန်တော့ချိန်ဘူးလဲရှင
်အော်မချိန်တော့ချိန်တော့တွေ့ဘူးလေစီဝေးတိုင်းမှာတော့လာတယ်ကြာဟုတ်ကဲ့ဥရောမြင်းတက်ထက်ကလေးကနေတွေ့တယ်ကြာ
ထိုင်းနိုင်ငံမှာအခြေစိုက်ပြီးပြည်ရင်းပြည်ပကသတင်းတော့တွေနဲ့ပတ်သက်လို့သင်တန်းတွေပေးနေတဲ့ Internews မှာလည်းသူကစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေအတွင်းသတင်းယူတဲ့အခါမှာတွေ့ကြုံရတဲ့အခြေအနေတွေကိုလာရောက်ရှင်းပြခဲ့မှုတယ်ဆိုပြီးရခိုင်တကွန်ဂျာနယ်ကအက်ဒီတာဖြစ်သူဦးကျော်တောင်းကလည်းပြောပါတယ်
။သူကဒီဘန်ကောက်မှာဒီချက်နီချဝါတို့ဟိုအပြန်ဆိုင်ဘုံခွေတနက်နေ့ပြီးတုန်းကသူကသတင်းယူတဲ့အခါမှာသူကသူ့ပြင်ပကိုစီကံဖြစ်မှန်ဟုတ်တယ်။ကျွန်တော်တို့ဒီပြည်တွင်းဒီပါကသတင်းထောက်သူစင်တန်းဝင်လာပြီးတော့မှသူ့ကိုအချိန်ပိုင်းဟောပြောဖို့အတွက်အင်တာနယူကခိတခေါ်လိုက်တယ်လို့ထင်တယ်။ဆိုတော့နှစ်ရက်လောက်လာမသိဘူးထင်တယ်။သူ့ရဲ့အချိန်ကဒီမှာသတင်းတမတရားအနေနဲ့ဆန္ဒပြတဲ့နေရာတို့တစ်ခါတစ်ခါတည်းသူအစမ်းဖက်တဲ့ကိစ္စရမျိုးတွေမှာဘလို့ဟိုရှောင်ရှားပြင်းတယ်ဘလို့မျိုးဟိုကိုယ့်ကိုဟိုတော့လုံးဆောင်ဘလို့ပြင်းတယ်ဟိုကာကွယ်တဲ့တယ်ဆိုပြီးတော့သူရာပြတာရှိခဲ့တယ်ကြ
။ပြည်ရေးဌာနရဲ့သတင်းထုတ်ပြန်ချက်အရကရင်ပြည်နယ်ရွာသိပ်ရွာမှာစံလင်းခေါ်ကိုကျော်ငှားရမ်းနေထိုင်နေတဲ့အိမ်ကိုဝင်ရောက်ရှာဖွေရမှာအိမ်အောက်ထပ်မှာပလတ်စတစ်ဘုံနဲ့လက်ဆွဲချင်းအတွင်းကနေအရှည်6လက်မခန့်ရှိတဲ့စက်နှစ်တပ်မ9မီလီမီတာအမျိုးစားလေရင်ပစ်ကြီး1020တောင်းကိုတွေ့ရှိသိရှိခဲ့ကြောင်းဖမ်းဆီးချိန်မှာသူမရှိတဲ့အတွက်မြစ်ကြီးနားကသူ့ရဲ့နေအိမ်မှာသူနဲ့သူ့ဇနီးကိုဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကချင်ပြည်နယ်မြစ်ကြီးနားမြို့ကအမှတ်1ရဲစခန်းကိုမေးမြန်းကြည့်တဲ့အခါမှာတော့ကိုဂျွန်ဆန်လင်းနဲ့ဇနီးကိုဖမ်းဆီးထားကြောင်းစစ်ဆေးနေဆဲရှိနေသေးတယ်ဆိုပြီးရဲစခန်းကတော့ပြောဆိုသွားပါတယ
်။ဟုတ်ကဲ့
ဒီကလောဆယ်ဘာမှမဒီရီပါဆရာစစ်ဆေးလို့ရှိပါတယ်ဗျ
။ဟုတ်ကဲ့ဖမ်းတော့ဖမ်းထားတယ်ပေါ့နော်။
ဟုတ်ကဲ့ပြန်ဖန်တော့ပါဗျာ
သူတစ်ယောက်ထဲလားဘယ်သူပါသေးလဲရှင
်ငါသူနှစ်ယောက်ပေါ့
ရှင
်နှစ်ယောက်
နှစ်ယောက်နော်ဟုတ်ကဲ့သူနဲ့သူမျိုးသမီးလား
မှန်ပါဗျာ
ကိုဂျွန်ဆန်လင်းဟာလွန်ခဲ့တဲ့10နှစ်ကျော်ကစပြီးနိုင်ငံခြားသတင်းဌာနတွေဖြစ်တဲ့ CNN နဲ့အယ်ဂျာဇီးယားသတင်းဌာနတွေအတွက်အလွတ်သတင်းတောက်လုပ်နေသူဖြစ်တယ်လို့စစ်ပွဲသတင်းတွေနဲ့ညဉ့်ညံရေးဆွေးနွေးပွဲတွေမှာလည်းသတင်းယူနေသူဖြစ်တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောကြားခဲ့ပါဗျ။2011ခုနှစ်တုန်းကတော့ကရင်ပြည်နယ်အတွင်းကစစ်ပွဲသတင်းတွေယူဖို့အတွက်ထိုင်းဘက်ကနေထက်ကျော်လာခဲ့တဲ့အတွက်ထိုင်းစစ်တပ်ကသူ့ကိုတရက်တာထိန်းသိမ်းတာကိုခံခဲ့ရပါဗျ။နောက်ပိုင်းမှာတော့ထိုင်းနိုင်ငံအခြေစိုက်နိုင်ငံခြားသတင်းတောက်များအသင်းကကူညီထောက်ခံပေးမှုနဲ့လွတ်မြောက်ခဲ့ကြောင်းသိရပါဗျ။ရှင်
။မင်းမှသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA American ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုညစင်နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါရဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်စစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျမတို့ရယ်ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နှစ်ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲသောတာရှင်တွေကိုဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကို ချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နင်းမိညာတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရစေ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုဆက်ပြီးတော့ဒီအေးအေးမြင့်လာတဲ့မြမဆောင်းရာသီအကြောင်းကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံဒေသတို့မှာအခုဒီဇင်ဘာလ10ရက်နေ့နောက်ပိုင်းကစပြီးတော့သာမန်ထက်ပိုအေးတဲ့ရာသီဥတုမျိုးကိုတွေ့လာနိုင်တယ်လို့မြမနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားရေးညွှန်ကြားမှုဦးစီးဌာနကပြောလိုက်ပါတယ်။ဒါမှလည်းအခုဆောင်းဥရာသီမှာကိုပဲတချို့ဒေသတွေမှာအေးနှစ်ပိုင်းတွေကထက်ဆိုင်အေးဓာတ်ပိုလာနေတယ်လို့ဒေသခံတွေကပြောနေပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြထားပါတယ်။
မြန်မာနိုင်ငံကနေရာဒေသအချို့မှာဒီဇင်ဘာ10ရက်နောက်ပိုင်းလေပြင်းအားနဲ့ရံဝန်ကြောင့်တာမန်ထက်ပိုပြီးအေးပိုလာနိုင်တယ်လို့မိုးလေဝသဌာနကကြိုတင်ခန့်မှန်းထားပါတယ်။ချင်းပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာပုံမှန်ဆောင်းရာသီအေးအထက်ကိုပိုအေးနိုင်ပြီးဘလောက်ဒီဂရီအထိအေးမလဲဆိုတာကိုတော့အခုအချိန်မှာအတိအကျပြောခတ်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကဒေါက်တာကျော်မိုးဦးက VOA ကိုပြော
10ရက်နောက်ပိုင်းမှာတော့ဒါဒီဗျာရံဝန်နဲ့ရံဝန်ရဲ့အချိန်ပြီးတော့တဲ့ကြောင့်မလို့ပြန်ပြီးတော့အေးလာနိုင်တယ်ဆိုတဲ့အနေထားပေါ့နော်။သာမန်နဲ့ပူနိုင်လားဆိုတဲ့အချိန်ကျတော့ကျွန်တော်တို့ဒီအခုဒီပြတ်ထွက်လာတဲ့ဒီအပူချိန်တွေရောပေါ့နော်တနေ့အပူချိန်တွေကဟိုပူလာတဲ့အနေအထားလေးရှိတယ်ပေါ့နော်ဒေသတစ်ခုနဲ့တစ်ခုကဟိုအပူချိန်ကဟိုမတူဘူးပေါ့နော်အချင်းကြီးနဲ့တို့ပါတော့ဆိုရင်ကျွန်တော်တို့ကအပူချိန်ဟိုအရင်တော့ကြာဘူးဒါမှမဟုတ် 4-5 ဒီကြာဘူးတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒီရှိခဲ့ဘူးတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီသူ့မှာဘယ်လောက်ထိကြာသွားလဲအဲ့ဒီအချင်းကြီးနဲ့မှာအဲမာတော့မှမြို့တိုင်းမှာတော့သူရဲ့အပူချိန်ကအချို့မြို့တွေကျရင်လည်းဒီအပူချိန်30ဒီဒီစနေကြီးကျော်တဲ့ဥစ္စာတွေရှိတယ်။အဲမြို့တစ်မြို့နဲ့တစ်မြို့ကတော့ဟိုအပူချိန်မတူတဲ့အတွက်ကြောင့်ဟိုဘလောက်အပူချိန်ဘလောက်ရှိမယ်ဆိုတဲ့ဥစ္စာတော့နည်းနည်းလေးပြောဖို့ကတစ်မြို့နဲ့တစ်မြို့မတူနိုင်ဘူးပေါ့နော်
။မိုးလေဝသဌာနကဒီဇင်ဘာ10ရက်နောက်ပိုင်းအချို့နေရာတွေပိုအေးလာနိုင်တယ်လို့အသိပေးထားပေမဲ့အခုတည်းကအချို့နေရာဒေသတွေမှာအရင်နှစ်တွေထက်ပိုပြီးအင်းနေတယ်လို့ဒေသခံတွေကပြောကြပါတယ်။ချင်းမီနယ်မြောက်ပိုင်းဒေသမှာဆိုရင်အခုတည်းက3ညအောက်1ဒီဂရီစင်တီဂရိတ်လောက်ရှိနေပြီးခရိုင်နှစ်တွေထက်အေးတက်ပိုဆော့လာတယ်လို့ဟာဂါမျိုးကန်ဦးဟွတ်ချွန်ကပြောပါတယ်
။ဟာဒီတုန်းကခရစ်စမတ်တို့ဘာတို့မပေးတဲ့မိုင်းနပ်တို့ဘာတို့ရောက်တဲ့ခရစ်စမတ်စတာဒီပါလာစင်ဟာတို့ပိုင်းမှာပဲရောက်တယ
်။မြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းမကွေးတိုင်းတဲကဒေသတချို့မှာလည်းအရင်နှစ်တွေကထက်ဆော့ပြီးအေးလာတယ်လို့အေးအေးတက်လဲပိုးလာတယ်လို့ဒေသခံတွေကပြောပါရယ်မြန်မာနိုင်ငံအလဲပိုင်းအညာဒေသဘက်မှာနိုဝင်ဘာလကုန်ကစပြီးတိတိတသာအေးအေးတက်ပိုးလာတာဖြစ်တယ်လို့ကျပလောင်းဒေသခံကိုမင်းစန်းကပြောပါရယ်အဲ
မပုံမှန်နှစ်တန်းဆိုရင်အခုတို့အညာဒေသကတလာပိုင်းတော့မှသူကတိတာလာတလာပိုင်းလာလေလောက်ဆိုရင်တော့သူကနောက်ပိတ်ဆုံးအားအေးတာလို့ပါလို့သူကတိတာလာအခုဒီဇင်ဘာနိုဝင်ဘာလကုန်နိုဝင်ဘာနောက်ဆုံးအပတ်ပြီးတဲ့မုန်တိုင်းပြီးတဲ့အေးတော့အခုချိန်ထိအောင်ဒါအေးတော့မယ်မုန်တိုင်းပြီးတရက်နှစ်ရက်တော့နည်းနည်းလေးဟိုအေးတာပေါ့သွားပြီနောက်ပိုင်းအခုနောက်ပိုင်းတော့အေးလာတယ်ဟိုရဆိုနှင်းနေတစ်ဖြောက်ဖြောက်ကြာတော့ထိအောင်အေးလာတယ်အခုပုတ်ပါမှဆိုတဲ့အေးတယ်ကြောက်ပြောင်းမှဆိုတဲ့အေးတယ်တော်တော်များများလေပိုက်ထိတာမှအခုကအေးလာရတော့ဖြတ်နေတယ
်ကမ္ဘာကြီးပုံနွေးလာမှုရဲ့အကျိုးဆက်အဖြစ်ရာသီဥတုပြောင်းလဲမှုတွေကိုမြန်မာနိုင်ငံအပါအဝင်ခံစားနေကြရတာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုချိန်ကဆောင်းရာသီဖြစ်ပေမဲ့ရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာတော့နေ့လယ်နေ့ခင်းဘက်ဆိုရင်ဆောင်းရာသီအငွေအသက်ကိုတောင်မှမရပဲအပူဓာန်ကိုခံစားနေကြရတာပဲဖြစ်ပါလားခင်ဗျာ
ကိုကောင်းဆိုင်ရင်တင်ပြပို့ထားတာဖြစ်ပါတယ် VOA ကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ဥကြောစံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အခစားကဏ္ဍကိုလို့လည်းနားဆင်ကြဖို့ရှိပါတယ်။ VOA ကနေထုတ်လွှင့်နေတဲ့ Radio Season တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေညကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24.25/32.51ဖြင့်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့တရုတ်တီမိတ်ဆွေစစ်လောပွဲလန်လုံးဖြာခင်းသူလောဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
These two issues have very different implications for China's national security, right?The issue, the peace process in northern Burma, that is right on China's border.
ရေးရကျွမ်းကျင်သူယွန်းဆန်ကခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပတ်စဉ်အားကစားခံရတို့ကလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့နိုင်ငံတကာသတင်းလေးဘက်ကိုတင်ဆက်ပေးကြပါမယ်။2028အိုလံပစ်အားကစားပွဲတော်ကိုအင်ရှင်ဖြစ်လက်ခံကျင်းပမယ်လော့စ်အန်ဂျလိစ်မြို့မှာတခြားမြို့ကြီးတွေနဲ့မတူဘဲအကုန်ကျတက်တာစီကြိုတင်ပြင်ဆင်နေကြပါတယ်။အကုန်ကျများလွန်လာကြောင်းအိုလံပစ်ကျင်းပခွင့်ရရေးတချို့မြို့ကြီးတွေကလက်လျှော့နေကြမှာပဲလော့စ်အန်ဂျလိစ်မြို့ကတော့အိုလံပစ်ပွဲတော်ကျင်းပခဲ့ကြတဲ့မြို့ကြီးတွေကိုသင်ကန်းစာယူပြီးတော့အကုန်ကျနည်းနည်းနဲ့ထိရောက်မဲ့နေအတိုင်းလောက်ကင်နေကြပါတယ်။ VOA သတင်းတောက် Elizabeth Lee ပေးပို့ရတဲ့သတင်းကိုနှံလောင်ကတင်ဆက်ထားပါတယ်ရှင်။
အသက်ဆယ်နှစ်အရွယ်အလက်ဆာကက်စထရိုဟာ2028အိုလံပစ်ပွဲရောက်ရင်သူ့ရဲ့မွေးရမြေဖြစ်တဲ့ Los Angeles မှာစပိန်စီးပြိုင်ပွဲဝင်ဖို့စိတ်ကူးရင်းနေပါတယ
်။ I love practice. I love this. We need a letter.
အတော့ကိုလေ့ကျင့်ရမှာပါ။အချိန်ကောင်းဖို့လိုပါတယ်။အချိန်ယူပြီးတော့အပြင်းထန်လေ့ကျင့်ရမှာပါ။
1984 Los Angeles Olympic ပွဲကပိုရှင်လာတဲ့ငွေတွေနဲ့မှတည်ထားတဲ့ LA 84 Foundation အစီအစဉ်နဲ့စပိန်ပြိုင်ပွဲအတွက်လေ့ကျင့်နေတဲ့ကြောင်းသားတွေလည်းရှိပါတယ်။LA 84 Foundation အဖွဲ့က Wayne Wilson ကတော့ပြီးခဲ့တဲ့ Olympic ပွဲတော်ကအစီအစဉ်တွေနဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ။
The 1984 surplus was unlike anything that had existed before then.
1984ခုနှစ် Olympic ပွဲကရတဲ့ဝင်ငွေတွေကအဲ့ဒီအချိန်မတိုင်ခင်ကရောအဲ့ဒီနောက်ပိုင်းမှာပါမရခဲ့ဘူးတဲ့ငွေပမာဏဖြစ်ပါတယ်။1984ကအကြီးအကျယ်ပုံငွေပြခဲ့တဲ့အဓိကအကြောင်းရင်းကတော့ Olympic Committee ကအားကစားရုံအနေချင်းလောက်ပဲစောက်ခဲ့တာကြောင့်ပါအားသားရုံတည်တည်ကိုမစောက်တော့ပါပဲ
2028 Olympic ပွဲကိုလည်းအလားတူစီစဉ်တော့မှာဖြစ်ကြောင်း Los Angeles Olympic ပွဲတော်ဖြစ်မြောက်ရေးကော်မတီအမှုဆောင်အရာရှိချုပ် Ginny Skies ကပြောပါတယ
် The plan for the Olympic Games was designed to fit the city
ညနေတဟဇာတာကြောင့် Olympic အားကစားပွဲတွေကိုစီစဉ်ထားတာပါ Olympic ပွဲနဲ့မတန်ဆွမ်းအားကစားပွဲတွေကိုညနေကြိုက်အောင်ပုံစံပြောင်းဖို့ကြိုးစားမထားပါဘူး
2028 Olympic ပွဲမှာအရင်ကအသုံးပြုခဲ့တဲ့အဆောက်အုံတွေကိုတော့ပြန်လည်အသုံးပြုပါပါ။ဒီထဲကပွဲကြည့်စဉ်အဆင့်ဆင့်ပါတဲ့အားကစားရုံကြီးကိုတော့ကြီးကြပ်အုပ်ချုပ်နေတဲ့ Southern California တက္ကသိုလ်ကဒေါ်လာတန်ဖိုးများစွာအကုန်ကျခံပြီးတော့အဆင့်မြင့်မွန်းမံသွားမှာပါ
။ Cities have in their bids tried to impress the committee by promising all sorts of new facilities.
Olympic ပြိုင်ပွဲကျင်းပဝင်ရောက်အားကစားရုံတစ်ကြီးတွေစောင့်မယ်ဆိုပြီးတော့မြို့တော်များများက Olympic Committee IOC ကိုဂရီတွေပေးခဲ့ကြတာပါ။မကြတဲ့ခင်တည်းတွင်ဒီလိုကိစ္စမျိုးတွေကြောင့်ပြဿနာတွေပေါ်ခဲ့ရတာကိုလည်း IOC ကသတိပြုလာတယ်လို့ထင်ပါတယ်။ Olympic ပဲပြည်တဲ့အခါမှာအကသာယုံကြီးတွေကိုဆက်မသုံးကြတော့တာကိုလည်းလူတွေကသတိထားမိလာပြီလို့ယူဆကြပါတယ်။ဒါကြောင့် Olympic ပွဲလုပ်ဖို့ဒီလိုအကသာယုံကြီးတွေမဖြစ်မနေစောက်ဖို့မလိုဘူးဆိုတာကိုကျင်းပဝင်ရောက်ကြိုးစားနေတဲ့မျိုးကြီးတွေအနေနဲ့စီအောင်ပြောဆိုဖို့လိုပါလိမ့်မယ်။
Olympic ပွဲအင်ရှင်အဖြစ်ကျင်းပမယ် Los Angeles ကိုတော့ဆယ်နှစ်တာလူငယ်အားကစားအစီအစဉ်အတွက်ဒေါ်လာတန်160အပါအဝင်အပြည့်ပြည့်ဆိုင်ရာ Olympic Committee ကငွေကြေးထောက်ပံ့ပေးမှာပါ LA 84 Foundation အဖွဲ့အကြီးကဲ Renata Simre ကတော့လူငယ်တွေဘဝအတွက်အရေးပါတဲ့အရည်အသွေးတွေကိုအားကစားပွဲတွေကတင်ပြပေးနေကြောင်းအခုလိုပြောပါတယ
် When you think about playing on a teamYou learn to work on your individual skills.
အသင်းပွဲတွေကစားတာကိုကြည့်နေဆိုရင်တူးချင်းစီရဲ့ကျွမ်းကျင်မှုကိုလေ့လာနိုင်မှာဖြစ်တယ်လို့အသင်းကလည်းလေးစားတက်လာမှာပါ။ကြိုးစားကစားရမယ်ဆိုတာကိုလည်းသိလာမယ်။အနိုင်ရှုံးကိုလည်းကောင်းကောင်းရင်ဆိုင်တက်မယ်။နောက်ကိုယ်အားနည်းချက်တွေကိုသဘောပေါက်လာတဲ့အတွက်ပိုးပြီးတော့ကြံ့ခိုင်လာအောင်ကားအောင်လည်းလုံနိုင်ကြိုင်နိုင်လာမှာပါ
။ကက်စထရိုအတွက်ကတော့ရုပ်မြင်သံကြားကြည့်နေရတာထက်စားရင်စပိန်စီးချင်းကပိုကောင်းတဲ့တွန်းအားတွေဖြစ်လာစေတာပါ။2028 Los Angeles Olympic ပွဲမှာပါဝင်နိုင်ဖို့အတွက်တပတ်ကို3ချိန်စပိန်စီးကျင်းဖို့ Castro ရည်မှန်းထားတာဖြစ်ပါတယ်ရှင်
။နန်းလောင်တင်ဆက်ပေးထားတာဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးစင်ပါတယ်။ဒီတစ်ပတ်ရဲ့အစီအစဉ်ကတော့လှကျင်တဲ့သူတွေ၊တက်နိုင်တဲ့သူတွေအတွက်သတင်းကောင်းပါပဲ။ Collagen ဓာတ်ကိုအသုံးပြုပြီးတော့အသားရည်နုပြိုသွားအောင်လို့ဆေးဝါးနဲ့နည်းပညာတွေသုံးပြီးပြင်ဆင်နိုင်တဲ့အကြောင်းအရေးပြားဆိုင်ရာဆေးပညာကျွမ်းကျင်သူတွေကပြောနေကြပါတယ်။ ဒီတော့ဘလို့နေရွေနဲ့လှုပ်လို့ရလဲဆိုတာကိုလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ဆက်ထားပါရဲ့ရှင
်။မျိုးသမီးတွေအနေနဲ့ဝကြေးဥစ္စာပေါ်များကြွယ်ဝမှုကိုလိုလားသလိုအသားရည်စုပြေတည်ရင်ပြီးငယ်ရွယ်နှုတ်ပြနေတာကိုလည်းမမောကြပါနဲ့။ကြီးမားတဲ့ဆောက်လုပ်ရေးလုပ်ငန်းတာဝန်တွေကိုထမ်းဆောင်ခဲ့ရတာကြောင့်အလားအပါနဲ့နှုတ်ပြမှုကိုခရီးမဆိုင်နိုင်ခဲ့ပဲလုပ်ငန်းတာဝန်တွေပြီးဆုံးတဲ့အခါမှာမိမိရဲ့အိုမင်းရည်ရော်မှုကိုနောက်တရခဲ့ရတယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်တူဖြစ်သူဒေါ်မြန်းနင်းစေကပြောပါလေ။
တိတ်ပြီးတော့မျက်နာတွေပါယူလေအမကတိတ်ခရီးမဆိုင်တတ်ဘူး။တင်ရအောင်ကိုကိုမိပါမွေးတယ်မွေးတဲ့အတိုင်းပေါ့နော်စီးပွားရှာတာလည်းပါတာပေါ့နော်။အခုနောက်ပိုင်းကျတော့အလုံးအဲ construction ကအရင်တော့နေပြီးတော့မှသားလောက်တာကကိုကိုကိုတော့မထိန်သိမ်းနိုင်လောက်အောင်လုပ်ခဲ့ရပါတယ်။အခုနောက်ပိုင်းကျတော့နားလိုက်တယ်ဆိုတာအသက်လည်းပါရမီးတွေရလာလည်းပါရယ်ကလေးတွေကြောင်းဖို့ကြောင်းကျူကိစ္စနဲ့နားလိုက်ပြီးတော့မှမှတ်နေပါရဲ့ကြည့်ပြလား။ကြည့်တော့မှအော်လို့အရာနဲ့မတူဘူးလို့ငါတော်တော်ဩသွားပါလားလို့အဓိကတော့အမတက်မျက်နှာလုံးမှာအမကူအမထင်တာတော့အဓိကဒီမျက်ရည်ကကြည့်လိုက်တာပေါ့ကိုနဲ့တက်တူရွယ်တူတန်းတူတွေကိုကြည့်လိုက်တဲ့အခါမှာကိုကပိုကျနေတယ်လို့ထင်တယ်
အရေးအကြောင်းတွေဖြစ်ပေါ်ပြီးအိုမင်းရင်ရော်လာတာကိုလက်ခံတဲ့အမျိုးသမီးတွေရှိတယ်လို့လက်မခံတဲ့အမျိုးသမီးတွေလည်းရှိပါတယ်။အရေးအကြောင်းဖြစ်ပေါ်မှုကိုလေစာနဲ့ကုသပြုပြလို့ရပေမဲ့ရော်နေသောတဲ့ကော်လဂျင်တက်တွေကိုပြန်လည်ဖြည့်တင်းပေးခြင်းကသာအဓိကကျတဲ့ကုသမှုဖြစ်တယ်လို့အရေးပြားထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မြင့်မြင့်ဆန်းကပြောပါရစေ။
Anti-aging ပေါ့နော်။လူကတော့အသက်အရွယ်တစ်ခုရောက်လာလို့ရှင်သက်40ကျော်လိုက်ကိုခန္ဓာမှာဖွဲ့စည်းထားတဲ့အရေးပြားအောက်မှာရှိတဲ့ကိုလဂျင်တွေကပျော့ရဲလာတယ်ပျော့လာတယ်ကြောင့်အရေးအကြောင်းတွေပေါ်လာတယ်ပေါ့နော်။ဆိုတော့ကြောင့်ကိုလဂျင်တို့ပြန်အစားထိုးဖို့ညီမျိုးစုံနဲ့လူတွေဟာကြံစားကြတယ်ပေါ့နော်။ဆိုအဲ့ဒီထဲမှာသူတို့ lazy ဒီအရင်ဆုံးပေါ်တယ်။ lazy တကယ်တမ်းလိမ့်တဲ့အခါကျတော့ရင်လည်းဟိုရေပြားအောက်ကိုတော့မရောက်ဘူးလေ။တော့မထည့်ရဘူး။ဆိုတော့စက်တွေနဲ့တစ်ခါသုံးပြီးတော့ဒီကိုလဂျင်တွေကိုလိမ့်ဖို့လုပ်ကြိုးစားကြတယ်။ပြီးရတဲ့အခါတောက်ဆေးတွေပေါ်လာတာပေါ့နော်။တောက်ဆေးပေါ်လာရင်နောက်ဆုံးတော့ဒီထိုးဆေးတွေလည်းပေါ်လာတာပေါ့။ဆိုညီမျိုးစုံနဲ့ပြန်ဖြည့်ရတယ်။နောက်တစ်ခါ laser တွေသုံးခြင်းအပြင် collagen stimulation ပေါ့နော်။ laser တွေနဲ့လည်းလုပ်လို့ရတယ်ဆိုတော့လူတွေကဟိုအသက်ကြီးလာတာကိုလက်ခံတဲ့လူရှိသလိုတက်နိုင်သမျှနောက်ဆုတ်ရှင်တဲ့လူတွေလည်းရှိတာပါသူအမျိုးသမီးတွေပေါ့နော်ဆိုတော့ anti aging ထဲမှာတော့ဒီ collagen replacement ကတော့ထိတ်ဆုပ်ကနေပါတာပေါ့နော
်အသက်40ကျော်လာတဲ့သူတွေမှာခန္ဓာကိုယ်ရင်းမှာရှိတဲ့ collagen တက်တွေတဖြည်းဖြည်းယောင်းနေလာပြီးအိုမင်းရင်းရော်မှုကိုဖြစ်ပေါ်စေပါတယ် collagen တက်ယောင်းနေလာတာကိုဘယ်လိုဖြစ်တင်းပေးလို့ရပါသလဲလို့မေးကြည့်တဲ့အခါကံပန်ကန်ဆေးရုံမှာအရေးပြားတဲ့အလှပဆိုင်ရာဆရာဝန်ဖြစ်သူဒေါက်တာအာကာကောင်းမြတ်ကအခုလိုပြောပါတယ်
အမျိုးသားမှမျိုးသမီးမှကော်လာဂျင်ကထွက်ပါတယ်။ဒါပေမဲ့အသက်40ကျော်လောက်ရှင်ပို့ပြီးတော့ကော်လာဂျင်ထုတ်လုပ်မှုကျလာတယ်။အဲ့တော့ကော်လာဂျင်ကိုကျတော့အဲတစ်ခုခုပေါ့နော်။ကိုကခန္ဓာကိုယ်ကပဲမိခိုးမလားပေါ့။ခန္ဓာကိုယ်ကမိခိုးမယ်ဆိုရင်တော့အနေငယ်မျှသာရနိုင်ပါတော့။ဒါမှမဟုတ်အပြင်ကနေပဲဟိုထိုးမလားဒါမှမဟုတ်တောက်မလားဒါမှမဟုတ်လို့ရှင်လိမ့်မလားအဲ့လိုမျိုးဝင်လည်းရနိုင်ပါပေါ့နော်။
ငယ်ရနုပြိုတဲ့တွင်မြင်လက္ခဏာကိုပြန်လည်ရရှိလာစေဖို့အတွက်အဆက်ပြောက်ဖေရှားတက်စင်တာတွေအရေးအကြောင်းဖျောက်ဖျက်တာတွေနဲ့ကော်လာဂျင်ဖြည့်တင်တာတွေကိုအချိန်တစ်နှစ်ကျော်ကြာအောင်ဂီးဆိုင်ကုသမှုခံယူခဲ့ရတယ်လို့ဒေါ်မြင့်နှင်းစွေကပြောပါတယ်
။အဲ့ဒီမတိုင်ခင်ကော်လာဂျင်အရင်တောက်တယ်။ဒီစီးရင်ကနေပြီးတော့မြန်မာပလာဇာမှာလေဟွာလုပ်သေးတယ်။ promotion ပွဲလုပ်လိုက်သေးတယ်။အဲ့ရကနေစပြီးတော့အဲ့ဒီကော်လာဂျင်ဝယ်ပြီးစတာလိုက်တာ။အဲ့ဒီကော်လာဂျင်တောက်တာအရင်ပေါ့။ကော်လာဂျင်အရင်တောက်ပြီးတော့မှဒေစာကိုပြစ်တာဒေစာပြစ်ပြီးတော့တလားလောက်နေစီးတယ်တလားနေပြီးတော့မှမျက်နှာတွေးရချီထိုးတာအဲ့ဟာလက်ကအဲ့ဒါအကုန်လုံးအစအဆုံးဆိုရင်တော့ဆေးတောက်တာကတော့တစ်နှစ်လောက်မရှိတရှိပေါ့ကော်လာဂျင်တွေပါလေအခုမျက်နှာလိမ့်နိုင်ပါတော့6လလောက်ပဲရှိ
အသားရည်ရော်ရဲအားနည်းလာပြီးအိုမင်းရော်ကျဲရေချောင်းလက္ခဏာတွေပေါ်ပေါက်လာတဲ့အခါကော်လာဂျင်ဖြစ်တင်းတဲ့နည်းလမ်းတွေကိုအသုံးပြုပြီးငယ်ရည်နှုတ်ပြမှုကိုထိန်းထားနိုင်တဲ့အကြောင်းသတိပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်စောပ
ါဒေါက်တာတန်စောတင်ဆက်ထားတဲ့မြန်မာလူလူနဲ့ကျန်းမာရေးစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့တရုတ်တီမိတ်ဆွေစစ်လောပွင့်လန်တုံဖြာခင်းသူလောဆိုတဲ့ကောင်းစဉ်နဲ့ဥကြဆန္ဒရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ရခိုင်မြောက်ပိုင်းအရေးကြောင့်နောက်နိုင်ငံအတိုင်းဝိုင်းကမြန်မာကိုရှောင်ကျဉ်လာတော့မြန်မာနိုင်ငံကတရုတ်နဲ့ပူးပြီးနှိကပ်ဖို့ဖြစ်လာခဲ့ပါတယ်။တရုတ်တီမြန်မာနိုင်ငံအတွက်မိတ်ဆွေစလားပွဲလန်လုံးဖြာခင်းသူလားဒါအပြင်ရခိုင်ရေးတရုတ်ဝင်ရောက်ဖြန့်ဖြေးမှုကရောဘလောက်ထိရောက်နိုင်ပါသလဲ။တရုတ်ရေးရာကျွမ်းကျင်သူယွန်းဆန်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ယွန်းဆန်ခင်ဗျာယွန်းဆန်ကတလုံးကမြန်မာပြည်ကိုသွားပြီးတော့ ရခိုင်မြောက်ပိုင်းပြည်ထောင်နဲ့ပတ်သက်ပြီးဆွေးနွေးပွဲတက်ရောက်ခဲ့တယ်လို့သိရပါတယ်ဆိုတော့ဒီဆွေးနွေးပွဲကဘာတွေကိုဆွေးနွေးတယ်ဘယ်လိုအဖြေထွက်ခဲ့တယ်ဆိုတာနည်းနည်းရှင်းပြပါလားခင်ဗျာပထမဆုံ
း Well, the symposium was primarily aimed at the way moving forward.
ဒီဆွေးနွေးပွဲကရှေ့ကိုဘယ်လိုဆက်သွားမယ်ဆိုတာကိုဆွေးနွေးတဲ့ပွဲပါတခြားနိုင်ငံတွေရဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံမှာဘယ်လိုအသုံးချနိုင်မလဲဆိုတာပါဝေဖန်မှုတွေကတော့ရှိပါတယ်ဒါပေမဲ့အဲ့ဒါတွေကဒီဆွေးနွေးပွဲရဲ့အဓိကအကြောင်းအရာမဟုတ်ပါဘူ
းဒါပေမဲ့နိုင်ငံတကာအစိုင်းအဝိုင်းရဲ့ဝေဖန်မှုတွေကအတော်လေးပြင်းထန်ပါတယ်ပြင်းထောက်တဲ့လေတံပါတယ်လို့တော့ပြောလို့ရပါတယ
် I think the international community and the media and human rights organizations need to better understand that
နိုင်ငံတကာအစိုင်းအဝိုင်းတွေမီဒီယာတွေလူ့ခွင့်အဖွဲ့အစည်းတွေဟာရခိုင်ပြည်နယ်မှာတကယ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုပိုးပြီးနားလည်ဖို့လိုတယ်လို့ထင်ပါတယ်။အစိုးရဘက်ကလည်းလူမှုကိုပညာပေးဖို့အဓိကတာဝန်ရှိပါတယ်။ပြည်ထနာကိုလည်းပိုးပြီးစနစ်တကျကင်တွယ်ဖို့လိုပါတယ်။နိုင်ငံတကာအတိုင်းဝိုင်းနဲ့ပိုးပြီးတော့ကြဲကြဲပြန့်ပြန့်ထိတွေ့ဆက်ဆံပြီးရှင်းပြဖို့အသိပေးဖို့လည်းလိုအပ်ပါတယ်။ဒါပေမဲ့အားလုံးသိထားကြတဲ့အတိုင်းပါပဲ။ပြည်ထနာကတိတ်ကိုရှုပ်ထွေးပါတယ်။တမန်းချောင်းကရှည်လျားပါတယ်။မတူကွဲလွဲတဲ့လူမှုရေးအစပြုံးမှုတွေလည်းရှိနေတာပါ။
တချိန်ထဲမှာပဲအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ချင်းကပ်မှုတဲ့ဒီတရုတ်နိုင်ငံရဲ့ချင်းကပ်မှုကိုမြန်မာအစိုးရပူပြီးလိုလားလက်ခံကျင်တဲ့သဘောလည်းတွေ့ရပါတယ်။ဘာများထူးခြားလို့လဲဆိုတာဒီဘက်ချင်းကပ်မှုက
Well, I think the Chinese have the advantage because human rights violations first of all is not a top concern for the Chinese government.And secondly, while the NLD government is being criticized widely,
ဒီနေရာမှာတရုတ်တဲ့အလေးသာစီတာကကျမအထင်ပြောရရင်လူခွင့်ရချိုးဖောက်မှုဆိုတာတရုတ်အစိုးရအတွက်တိတ်ဂရုစိုက်စရာမဟုတ်ပါဘူး။ဒါကပထမတစ်ချက်ပါ။ဒုတိယတစ်ချက်ကတော့ NLD အစိုးရကနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အနောက်နိုင်ငံတွေရဲ့ပြင်းထန်တဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရပါတယ်။ဒီလိုမြန်မာနိုင်ငံတကြော့ပြန်အထီးကျန်ဖြစ်နေတဲ့အချိန်မှာတရုတ်ကတခါအထောက်အကူဖြစ်လာပြန်ပါတယ်။ဥပမာပြောရရင်အောက်တိုဘာလတုန်းကကုလသမဂ္ဂမှာရိုဟင်ဂျာပြည်ထနာကိုဆွေးနွေးမဲ့ကိစ္စတရုတ်ကပိတ်လိုက်တော့လွန်ခဲ့တဲ့ဆယ်နှစ်တုန်းကစစ်အစိုးရအတွက်တရုတ်လုပ်ပေးခဲ့တာကိုကျွန်မပြန်ပြီးသတိရမိပါသေးတယ်။အဲ့ဒီတုန်းကလည်းရွှေဝါရောင်တော်လှန်ရေးအပြီးကုလလုံခြုံရေးကောင်စီမှာမြန်မာကိစ္စကိုဆွေးနွေးမဲ့လို့တော့တရုတ်ကဟန့်တားခဲ့ပါတယ်။အခုဆယ်နှစ်ကြာလာတော့မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျရွေးကောက်တင်မြှောက်ခံအစိုးရရှိနေပါပြီ။ဒီတစ်ချိန်လဲတရုတ်ကပဲကာကွယ်ပေးနေတာပါ။နေနေတော့ဆန်းတယ်လို့လို့ဖြစ်နေပါတယ
်ဆိုတော့တရုတ်ဟာမြန်မာနိုင်ငံကိုအခက်ကြုံတိုင်းကူညီတတ်တဲ့မိတ်ဆွေကောင်းလို့ယတိပြပြောနိုင်ပါသလားမြန်မာတော်တော်များများကတော့ဒါပြောကြပါတယ်တရုတ်ဟာပွဲလန်းနှုံးဖြာခင်းတာသာဖြစ်တယ်မြန်မာနိုင်ငံရဲ့အခက်အခဲကိုအခွင့်အောင်းဝင်ယူလာတာဖြစ်တယ်သူတို့အကျိုးအတွက်လို့ဆိုနေကြပါတယ်ဘာများပြန်ပြောကြရရှိပါဒီမှာ
Well I think China's position is more consistent than Burma's position China has been standing aside has beenWe're willing to establish better ties with Burma, with or without the political changes inside Burma.
But in Myanmar, Myanmar, အခုခါမှာနိုင်ငံတကာအနေထားပြောင်းလဲမှုကမြန်မာပြည်ရင်းနိုင်ငံရေးကိုအမတန်ကတိကောက်ဖြစ်သွားစေတယ်လို့ကျွန်မထင်ပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနဲ့တရုတ်ကိုတသားနဲ့ပြန်ပြီးတော့ဖြစ်သွားစေတာဖြစ်ပါတယ်။ဒီညမှာတရုတ်ရဲ့ရည်ရွယ်ချက်ကိုပြောရရင်သူတို့လက်ကမ်းပြီးကူညီနေတာဟာမြန်မာကိုကူညီဖို့တက်တက်မြန်မာအကျိုးအတွက်တက်တက်တော့မဟုတ်ပါဘူး။သူတို့တရုတ်အကျိုးအတွက်လည်းပါပါတယ်။ဒါဟာတရုတ်အစိုးရအမြင်မှာ win-win situation နှစ်ဖက်စလုံးအရှုံးမရှိတဲ့အနေထားပါ။တရုတ်နိုင်ငံချိုင်းဝန်ကြီးဝန်ကြီးပြီးခဲ့တဲ့တပတ်ကျော်ကပဲ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံဆက်ပြီးတော့လုပ်ဖို့အဆိုပြုခဲ့တာပါဒါက BCIM လို့ခေါ်တဲ့ Bangladesh တရုတ်အိန္ဒိယမြန်မာစီးပွားရေးဇင်းကြံမလုပ်ဖြစ်တော့ဘူးဆိုတာကိုဖော်ထုတ်လိုက်တာလည်းဖြစ်ပါတယ်ဒါကြောင့်တရုတ်ဟာမြန်မာကိုပဲအဓိကဦးတည်လာပါတော့တယ်တနည်းပြောရရင်တရုတ်အကျိုးမြတ်နဲ့မြန်မာအကျိုးမြတ်ဟာဒင်ကားတပြားရဲ့ခေါင်းနဲ့ပန်းလိုပါပဲခွဲလို့မရပါဘူး
ဟုတ်ကဲ့တရုတ်ရဲ့မြန်မာနိုင်ငံအပေါ်သဘောထားပူပြီးဒီဇိုင်းမတ်တပ်ရှိရဲလို့ဆိုတာနဲ့ပတ်သက်ပြီးကျွန်တော်တစ်ခုပြန်မေးပြရစီတရုတ်ဟာဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိစ္စကိုတော့ပြည်လဲစီးခြင်းနဲ့လူလူလာလာကူညီဖြည့်ရှင်းမယ်ဆိုပြီးအဆိုပြုတယ်ဒါပေမဲ့တစ်ဖက်မှာသူတို့နယ်စပ်ကဒီမြန်မာဘက်ကတိုင်းရင်းသားအင်အားစုတွေနဲ့စစ်ဆက်တဲ့နေရာမှာကြတော့အဲ့လိုမဟုတ်ပြန်ဘူးတိုင်းရင်းသားအင်အားစုတွေကသူကနောက်ကကြိုးကင်ပြီးတော့သူတို့လူချင်းတယ်လို့ကစားနေရဲလို့လူတွေကသုံးသပ်ကြပါတယ်ဆိုတော့ Well,
these two issues have very different implications for China's national security, right? The issue, the peace process in northern Burma, that is right on China's border.
ဒီဥနေဆက်ကတိုင်းနာပြဿနာတွေဟာအထူးသဖြင့်အဲ့ဒီမှာဖြစ်လာတဲ့လက်နက်ကင်ပဋိပက္ခတိုင်းဟာဒီဥမျိုးသားလုံခြုံရေးနဲ့တိုက်ရိုက်ကိုပတ်သက်နေတာပါရခိုင်ကတော့တောင်ဘက်ကိုရောက်တယ်တိဥနေဆက်နာမှာမဟုတ်ပါဘူးကြောက်ဖြူမှာတရုတ်တို့ရဲ့အထူးစီးပွားရေးဆောင်တိဆောက်တာရှိနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဘူဒီရောင်မောင်တော်တို့နဲ့ကတိုက်ကိုလှမ်းဝေးပါတယ်ဒီပြဿနာနှစ်
တရုတ်နဲ့လက်တွဲရမှာကိုစိတ်မကြိုက်ကြပါဘူးဂျွန်ဆန်နဲ့စီးပါလိမ့်မယ်အဲ့ဒါကိုမြန်မာနိုင်ငံဟာတရုတ်ဩဇာဏ်ကလုံးလုံးဖြစ်သွားလိမ့်မလားဆိုတာစိုးရိမ်ကြတယ်အဲ့တခါတရုတ်ဘက်ကလည်းပဲစီးပွားရေးတွေလာပြီးလုပ်တယ်ဆိုရင်အဲ့ဒီစီမံကိန်းမှာမြန်မာဒေသခံတွေအတွက်ဘာမှအခွင့်အရေးမရှိသလိုပဲတရုတ်ကသူတို့စီရပဲခေါ်လာတဲ့ထမင်းချက်တွေပါတွေကအစဆိုတော့ဒေသခံတွေဘာလို့ရလဲဆိုတော့တကယ်စီးဆဲရတယ်အမှိုက်သိမ်းရတယ်ဒါပဲလုပ်เสียရှိတယ်ဆိုတော့ကဒီကြိမ်မှာကောဒီကိစ္စတွေကိုမြန်မာဘက်ကနည်းနည်းကျင်းအောင်တရုတ်ကပြောင်းလဲဖို့များစီစဉ်လာတယ်လို့ယုံဆန်
Well, here's the thing. Well, when Burmese people look at their options, look at their opportunities.
ဒါကဒီလိုပါ။မြန်မာတွေနေနဲ့သူတို့အတွက်အခွင့်အရေးအလားအလာကိုကြည့်ရင်တခြားဘယ်သူကိုတွေ့နိုင်မလဲ။ဟုတ်ပါတယ်။တစ်ဖက်မှာမြန်မာနိုင်ငံတွင်တရုတ်ရဲ့ယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီးဝေဖန်စရာတွေ၊ခံရမှုတွေတွေ့နေရပေမယ့်အခုခါမှာအနောက်နိုင်ငံတွေကမြန်မာကိုပြစ်ပယ်လာကြပြန်တော့မြန်မာတွေအဖို့အခွင့်အလမ်းကဘယ်မှာရှိသေးလို့လဲ။တရုတ်တို့ရဲ့အထူးစီးပွားရေးဆောင်ကိုကြည့်ရင်တရုတ်တို့ရဲ့ဆုံးဖြတ်ချက်ကိုကျွန်မကာကွယ်ပြီးပြောတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒေသခံတွေနဲ့ဆိုင်ရင်တရုတ်တို့ဘက်မှာပဲကျွမ်းကျင်မှုနဲ့အရေးချင်းကရှိနေတာပါ။ဒါကြောင့်ပို့ပြီးတော့ထိရောက်လှည့်ညံစေဖို့အတွက်တရုတ်အလုပ်သမားတွေကိုပဲခေါ်လာတာဖြစ်တယ်လို့လည်းမြင်ပါတယ်။ဒီနေရာမှာတော့တရုတ်တို့အနေနဲ့မြန်မာတွေကိုလည်းကျွမ်းကျင်လှုပ်သားတွေဖြစ်လာအောင်လေ့ကျင့်ပေးဖို့လည်းလိုအပ်ပါတယ်။ဒီလိုလုပ်ရင်အချိန်တော့ယူဖို့လိုအပ်ပါလိမ့်မယ်။မြန်မာဆိုရနဲ့တရုတ်တို့ညှိနှိုင်းဆောင်ရွက်ရမယ့်ကိစ္စပါ။စီးပွားရေးသဘောနဲ့လက်တွေ့အလုပ်ဖြစ်ရေးကိစ္စလည်းဖြစ်ပါတယ်။
โอเคနောက်တစ်ပိုင်းကျွန်တော်မြင်ချင်တာကတော့ရခိုင်ပြည်နယ်မှာတရုတ်ဝင်ရောက်ဖြစ်ရှင်းမဲ့ဆရာကိစ္စနဲ့ပတ်သက်ပါတယ်။အအောင်မြင်မြင်ကင်တွယ်ဂျောင်းဝင်နိုင်လိမ့်မယ်လို့ထင်ပါသလား။ဘလောက်မြင်မြင်စံငေါ်ဖြစ်ရှင်းနိုင်မယ်ထင်ပါလဲတရုတ်ကဒီကိစ္စ
။ Well, I don't think China is going to play a central role in the resolution of the Rakhine crisis. Actually, I do not believe that any external power will be able to play that critical role in
ဒီကနေမှာတရုတ်ဟာအဓိကနေရာကနေပါဝင်ဖြစ်ရှင်းနိုင်မယ်လို့ကျွန်မမထင်ပါဘူး။တကယ်တော့ရခိုင်ပြည်ထောင်စုပြည်လဲရေးမှာဘယ်နိုင်ငံကမှအဓိကနေရာကနေပါဝင်ကူညီဖြည့်ဆည်းနိုင်နေမှာမဟုတ်ဘူးလို့ကျွန်မမြင်ပါတယ်။ဒီပြည်ထောင်စုဟာနိုင်ငံရေးလူရေးပြန်ပွားမှုလူမှုစီးပွားရေးနဲ့သမိုင်းဆိုင်ရာအခြေအနေတွေပေါ်မှာမူတည်နေတယ်ဆိုတာကိုရှင်းလင်းသိကျွန်မလည်းသိပါတယ်။ဆိုတော့ဒီပြည်ထောင်စုမှာဘယ်အင်အားစုတစ်ခုခုကဝင်ရောက်ပြီးဖြည့်ဆည်းလို့ပြည်လဲနိုင်ပါလဲ။တရုတ်ကအကူအညီတွေဆန္ဒမှုထောက်ပံ့တွေတန်ခင်းတမန်ခင်းရဆက်ဆက်ညှိနှိုင်းမှုတွေလုပ်တည်တိုင်းအဓိကအခန်းကဏ္ဍကနေပါဝင်ဖြည့်ရှင်းပေးနိုင်လိမ့်မယ်လို့တော့ကျွန်မမထင်ပါဘူ
းဆိုတော့အဲ့လိုမဖြည့်ရှင်းနိုင်ရင်ဒီပြဿနာမပြေရင်တရုတ်တို့အဲ့မှာစီးပွားရေးလွတ်တာကောဖြောင်ဖြောင်တန်တန်ဖြစ်ပါမလားယုံဆန
် I think the Chopio special economic zone that we were just discussing it is not adjacent to the two townships to the northern Rakhine state
ကျွန်မပြောခဲ့တယ်လို့ပါပဲကြောက်ဖြူထူးစီးပွားရေးဆောင်ဟာရခိုင်ပြည်နယ်မြောက်ပိုင်းကမြို့နှစ်မြို့နဲ့ကပ်နေတာတော့မဟုတ်ပါဘူးပြဿနာဖြစ်နေတဲ့ဒေသနဲ့ဝေးပါတယ်ဒါပေမဲ့ဒီပြဿနာခြေပြန့်လာရင်တော့တရုတ်တို့စီးပွားရေးကိုဖြောင်ဖြောင်တန်တန်လုပ်နိုင်မှာမဟုတ်ပါဘူး။ဒါကြောင့်လည်းဒီပြဿနာကိုတရုတ်ကအပူတပြင်းဆီဆက်ပေးဖို့အတွက်လာပြီးကန့်နေတာပါ။ကြောက်ဖြူထူးစီးပွားရေးဆောင်ကိစ္စသဘောတူခဲ့တာကနှစ်နှစ်ရှိပါပြီ။ဒါပေမဲ့လက်တွေ့အခြေအနေကရှေ့မတိုးသေးပဲဖြစ်နေပါတယ်။ဆိုတော့ဒီစီမံကိန်းသာရှိပေမဲ့တရုတ်တို့ကတကယ်တမ်းရင်းနှီးနှုတ်နှံမှုမရှိသေးဘူးလို့ထင်ပါတယ
်။ဟုတ်ကဲ့။နောက်ဆုံးမေးခွန်းပါဂျွန်ဆန်။ဒီခိုင်ပြတ်နာကိုစစ်စစ်ဝင်ရောက်ဖြစ်ရှင်းတဲ့နေရာမှာတရုတ်ကလုံးဝဘလတ်မှုမရှိရတက်တက်မမကြောင်းဝင်လိမ့်မယ်လို့ထင်ရပါသလား
I think China can be neutral because both countries are important for China and if you ask me I would say that Myanmar is more important for Burma than Bangladesh because Myanmar is
တက်တက်မမကြောင်းနေလိမ့်မယ်လို့ထင်ပါတယ်နှစ်နိုင်ငံစလုံးဟာတရုတ်အတွက်အရေးကြီးတဲ့နိုင်ငံတွေပါအဲ့ဒီထက်မှထပ်ပြီးမေးလိုက်ရင်တော့မြန်မာဟာဘင်္ဂလားဒေ့ရှ်ထက်တောင်ပိုးပြီးတော့မှအရေးကြီးပါလိမ့်ဦးမယ် မြန်မာဟာတရုတ်နဲ့နယ်စပ်ချင်းနဲ့ထိစပ်နေပါတယ်။တရုတ်နိုင်ငံအတွက်အရေးကြီးတဲ့အိန္ဒိယသမုဒ္ဒရာထပ်ပေါက်ပြီးနိုင်တာလဲမြန်မာနဲ့ပါကစ္စတန်ပါ။ဘင်္ဂလားဒေ့ရှ်ကဒီကိစ္စမှာဒီလောက်အရေးမပါဘူးဆိုတော့မြန်မာကဘင်္ဂလားဒေ့ရှ်ထက်ပိုပြီးတော့အရေးကြီးပါတယ်။တရုတ်ကတော့တက်နိုင်တဲ့လောက်တက်မှတ်စွာကြားနေဖို့အတွက်ကြိုးစားမှာပါ။
ဥကြံတာရဲ့မြမရေးတုံးသက်ချက်ကနာဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓနေ့ညပိုင်းအတွက်ထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတိတိကျကျတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဒီခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြမှာဖြစ်ပါတယ်။ကိုရဲနိုင်တင်ဆက်ထားပါတယ်ရှင်။
ပါကျွန်တော်ဂျန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်2018ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုတော့ရုရှားနိုင်ငံမော်စကိုမြို့မှာဒီဇင်ဘာ1ရက်နေ့ကမဲနိုင်ခဲ့ကြပါတယ်ဒီတော့ Premier League ဘောလုံးပွဲမှာတော့ Manchester United က Arsenal ကို Arsenal ကွင်းမှာအနိုင်ရလိုက်ပါတယ် Hero Ball Challenge ကောက်တီးပြိုင်ပွဲမှာတော့ American က Ricky Fowler အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားပွဲအတွက်အုပ်စုပွဲစဉ်တွေထွက်ပေါ်လာပါပြီ။ကမ္ဘာဖလားအုပ်စုခွဲတာတွေကိုမော်စကိုမြို့မှာဒဇမတရက်နေ့ကကျင်းပခဲ့ပြီးတော့ပီလီမာရာဒေါနာပါဝင်ကမ္ဘာကျော်ဘောလုံးသမားဟောင်းကြီးတွေတော်များများတက်ရောက်ခဲ့ကြပါရစေ။အုပ်စု A မှာရုရှား၊ဥရုဂွေး၊အီဂျစ်၊ဆော်ဒီအာရေဗျ၊အုပ်စု B မှာပေါ်တူဂီ၊စပိန်၊အီရန်၊မော်ရိုကို၊အုပ်စု C မှာပြင်သစ်၊ပီရူ၊ဒိန်းမတ်၊အော်စတြေးလျ၊အုပ်စု D မှာအာဂျင်တီးနား၊ခရိုအေးရှား၊အိုက်စ်လန်၊နိုင်ဂျီးရီးယား၊အုပ်စု E မှာဘရာဇီး၊ဆွစ်ဇာလန်၊ကော့စတာရီကာ၊ဆာဗီးယားအုပ်စု F မှာဂျာမနီ၊မက္ကဆီကို၊ဆွီဒန်၊တောင်ကိုရီးယားအုပ်စု G မှာဘယ်လ်ဂျီယံ၊အင်္ဂလန်၊တူနီးရှား၊ပနမားနဲ့အုပ်စု H မှာပိုလန်၊ကိုလံဘီယား၊စီနီဂေါနဲ့ဂျပန်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။ဆိုတော့အုပ်စုပွဲစဉ်တွေထွက်လာပြီးတဲ့နောက်နီးပြတွေရဲ့အပြင်ကရောဘယ်လိုပါလဲ။စပိန်နီးပြဂျူလန်လိုပက်တက်ဂီကတော့
Bueno, las sensaciones que ya tenemos rival, ya conocemos los rivales y podemos empezar a preparar.
ဒီကဘာဖလားမှာကျွန်တော်အုပ်စုကအကျဆုံးအုပ်စုလို့ပြောရမှာပါ။ကျွန်တော်လက်ရှိဥရောပချန်ပီယံလည်းဖြစ်ကမ္ဘာအကောင်ဆုံးသင်းမီတဲကသတင်းဖြစ်တဲ့ပေါ်တူဂီနဲ့ကစားရမှာပါပေါ်တူဂီတင်းဟာတူးချင်းထူးချွန်ပြီးတော့သူ့နေရာလိုက်ကမ္ဘာအကောင်ဆုံးဘောလုံးသမားတွေရှိတဲ့အသင်းမှာကျွန်တော်နှစ်သင်းကလည်းအသင်းကောင်းနေပ
ါပေါ်တူဂီနီးပြဖနန်ဒိုဆန်ဒိုစ်ကတော့သူ့အုပ်စုအချင်းလေးပေါ်မှာအခုလိုပြောပါတယ
်ဖြစ်စုတဲ့ simple sorteo
စပိန်တင်းကတော့ပြိုင်ပွဲမှာဘူးဆွဲဖို့ရည်ပန်းစားနေတဲ့အသင်းမှာအီရန်နဲ့မော်ရိုကိုကလည်းခြေစစ်ပွဲတွေတုန်းကအတော်ကောင်းခဲ့ပါတယ်။ဒီအုပ်စုရဲ့ပထမဆုံးပွဲဖြစ်တဲ့စပိန်နဲ့ပေါ်တူဂီ၊အီရန်နဲ့မော်ရိုကိုပွဲက၈ဘာဆက်ဖြစ်မယ်ဆိုတာကိုအဆုံးဖြတ်ပြီးမှာပါ။အ
ာဂျင်တီးနားနီးပြဟောဟေးဆန်ဖိုင်ယိုလီကတော့ကစားမယ့်မျိုးတွေတိတ်မွေးတာကတော့ခံကောင်းတယ်ဆိုပြီးတော့ပြောပါတယ
်။ Bueno, un grupo que en realidad ya tenemos la certeza de que
အုပ်စုပွဲစဉ်တွေတင်ကျွန်တော်အနေနဲ့ခီးရှည်ကြီးတွေတွားပြီးတော့ကစားစရာမလိုတာကတော့ကျွန်တော်ခံကောင်းတယ်လို့ပြောရမှာပါ။
ကမ္ဘာဖလားအနိုင်ရခဲ့တဲ့ဘရာဇီးလ်သင်းကောင်းဆောင်ဟောင်းကာဖူးကတော့အုပ်စုတိုင်းကအတော်လေးချက်တယ်လို့ဆိုပါတယ
်။ No, mas estamos acá tranquilo, hablando tranquilo. Los grupos
အုပ်စုအားလုံးကအတော်လေးချက်တယ်လို့ပြောရမှာပါ။သူပြည်ဒီကိုလံဘီယာ၊ဘရာဇီး၊အာဂျင်တီးနားနဲ့ဥရုဂွေးအသင်းတွေပါ။ကျွန်တော်တို့အနေနဲ့ကမ္ဘာဖလားပွဲကောင်းတွေကြီးရမယ်လို့မျှော်လင့်ပါတယ
်။အင်္ဂလန်နီးပြဂါရက်ဆောက်ကေကတော့ကစားသမားကောင်းတွေတော်များများပါတဲ့ဘယ်လ်ဂျီယံအသင်းနဲ့တွေ့ပါနဲ့ပတ်သက်ပြီး
Yeah, I think it's the top game. We knew as second seeds that
ဒီပွဲကတော့ပွဲကောင်းလို့ထင်ပါတယ်။ကျွန်တော်တို့ကဒုတိယဦးစားပေးအသင်းဆိုတော့အသင်းကောင်းတစ်သင်းနဲ့တွေ့မယ်ဆိုတာသိပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမှာဘယ်လ်ဂျီယံအသင်းဟာအသင်းကောင်းတစ်သင်းဖြစ်လာပါတယ်။ဒီအသင်းကသူ့ရဲ့အကောင်းဆုံးအသင်းလို့ပြောရမှာပါ။ဒါကြောင့်မို့လို့ဒီပွဲကကြီးမားတဲ့စိန်ခေါ်မှုပါ
။ဘယ်လ်ဂျီယံကစားသမားအများပြားဟာ Premier League မှာကစားနေတာကြောင့်သူတို့နဲ့အင်္ဂလန်အသင်းဟာတစ်သင်းအကြောင်းကိုတစ်သင်းကကောင်းကောင်းသိတယ်လို့ဘယ်လ်ဂျီယံနီးပြ Roberto Martinez ကပြောပါတယ်။2018ကမ္ဘာဖလားဘောလုံးပွဲကိုတော့ကျွန်တော်14ရက်နေ့ကနေဇူလိုင်လ15ရက်နေ့ထိရုရှားနိုင်ငံကမြို့ကြီးဆက်တမြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဘောလုံးပွဲမှာတော့အာဆင်နယ်နဲ့မန်ချက်စတာယူနိုက်တက်တို့တွေ့ခဲ့ကြပါတယ်အာဆင်နယ်ရဲ့ Emirates ကမှကစားကြတာမှာမန်ယူကပွဲစပိုင်းလောက်မှာကလေးကစောစောတွင်းနိုင်ခဲ့တဲ့2ဂိုးနဲ့နောက်ဆုံးက3ဂိုးတကိုးနဲ့နိုင်သွားပါတယ်မန်ယူက2ဂိုးသွင်းပြီးတဲ့အချိန်မှာအာဆင်နယ်ကခြေပါကိုရဖို့တိုက်စစ်ဆင်ပြီးဂိုးသွင်းဖို့ကြိုးစားခဲ့ပေမဲ့မန်ယူကသမားဒေးဗစ်ဒီဟဲအကောင်းဆုံးလက်စွမ်းပြပြီးတော့14လုံးအောင်ကာကွယ်သွားတာကြောင့်အာဆင်နယ်ဟာတကိုးပဲရပြီးတော့နောက်ဆုံးမှာ3ဂိုးတကိုးနဲ့ရှုံးပြီးတော့အခုနှစ်ဘောလုံးရာသီအိမ်ငွေရှုံးပွဲမရှိတဲ့စံချိန်လဲဖျက်သွားခဲ့ပါတယ်မန်ယူတက်ဂိုးတွေကိုတော့ဗလန်စီယာက2ဂိုးလင်းကက်က2ဂိုးသွင်းခဲ့တာပါပ ဘောလုံးဝေဖန်သူတွေကတော့အာဆနယ်နဲ့မန်ယူပွဲဟာဒီနေ့ဘောလုံးရာသီမှာအကောင်းဆုံးပွဲလို့ဆိုပါတယ်။ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့နီးပြတွေကရောဘာတွေပြောပါသလဲ။မန်ယူနီးပြမော်ရီညိုကတော့
If I was on the stands so if I
ကျွန်တော်သာပရိသတ်တယောက်လူမျိုးပွဲကြည့်စဉ်ကနေဒါမှမဟုတ်အိမ်ကနေကြည့်နေတဲ့ဆိုရင်တော့ပွဲကုန်မပြီးစေချင်ပါဘူး။ဒါပေမဲ့မန်ယူနီးပြအနေနဲ့ကတော့ပွဲကိုမြန်မြန်ပြီးကျင်နေတာပါ။ဘာလို့လဲဆိုတော့ပွဲကိုမြန်မြန်ပြီးပြီးတော့အနိုင်မဲရကျင်တာပါ။ပွဲတစ်ခုလုံးအနေနဲ့ကတော့တကယ်ကောင်းပါတယ်။နှစ်သင်းစလုံးသူတပြန်ကိုတပြန်နဲ့အရန်ကောင်းပါတယ
်။အာဆနယ်နီးပြအာဆန်ဗန်ဂါကတော့သူ့အသင်းနောက်တန်းရဲ့အမားတွေကြောင့်ဒီပွဲကိုရှုံးသွားတာဖြစ်တယ်လို့ပြောပါတယ်
။ I think the quality of our performance was good and we were not decisive enough and I believe that at the back we didn't start well at all.
ကျွန်တော်တို့ကစားတာအရင်ကောင်းပါတယ်ပြီးတော့ကျွန်တော်တို့နောက်တန်းကအဆမကောင်းခဲ့လို့ပွဲကတော်တော်ခက်သွားပါတယ်အဲ့ဒါကလွဲလို့ကျွန်တော်တို့အနေနဲ့အနိုင်ရနိုင်ဖို့အခွင့်အရေးတွေအလုံးလောက်ရခဲ့ပါတယ်ကျွန်တော်တို့33ကြိမ်တော့မှကံကွင်းရတာကြောင့်ကျွန်တော်တို့ကအများကြီးသာပါတယ်ဒါပေမဲ့ဒါကိုပြနိုင်ဖို့ဘာမှမရလိုက်တဲ့အတွက်ကျွန်တော်အနေနဲ့စိတ်ပြက်ဒေါသဖြစ်မိပါတယ
်မန်ယူသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်15ပွဲမှာ35မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်ရှေ့လာမယ့်သတင်းမှတ်မှာတော့မန်ယူနဲ့မန်စီးတီးတို့ရဲ့မန်ချက်စတာဒါဘီပွဲကိုကစားကြမှာဖြစ်ပါတယ်ခင်ဗျာဒီကနေ့တွေတွင်လူမျိုးရေးကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်ခဲ့ရတဲ့အမေရိကန်ကကမ္ဘာကျော်ကောက်သီးကစားသမား Tiger Woods ဟာကောက်သီးကစားတာကနေ10လကြာနားယူခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကတော့ Bahamas ကျွန်းမှာကျင်းပတဲ့ Hero World Challenge ကောက်သီးပြိုင်ပွဲကိုဝင်ရောက်ရှင်သန်ပြီးအတော်လေးလက်ဆွမ်းပြခဲ့ပါတယ်။ဒီပြိုင်ပွဲမှာတော့ American က Ricky Fowler ကသတ်မှတ်ရိုက်ချက်ထက်18ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Tiger Woods ကတော့ဒီပြိုင်ပွဲမှာသတ်မှတ်ရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးပူးတွဲအဆင့်ကိုရခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်တဲ့ဆက်ထားတဲ့အပတ်စဉ်အားစားကနာကိုနားဆင်ကြကြတာဖြစ်ပါတယ်။ View မြန်မာဝိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီ။အင်တာနက်ဆာမျက်နှာ website လိပ်စာကတော့ burmese.viewnews.com ပဲဖြစ်ပါရဲ့ရှင်။ကိုရိုနာဆောင်းရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်။
ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုဖို့သမ္မတဒေါ်နယ်ထရမ့်တရားဝင်ကြေညာဖို့ရှိနေကြမှာပဲအစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးနိုင်မယ့်အခွင့်အလမ်းကောင်းရှိနေစေဖြစ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်။သမ္မတထရမ့်ဟာအရှိလေပန်ဒေသငြိမ်းချမ်းရေးအတွက်အခိုင်အမာတန်တိုက်တန်ချထားတဲ့အကြောင်းလဲဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့မှာဝန်ကြီးဒေလက်ဆန်ကဒီကနေ့ပဲပြောဆိုလိုက်တာပါ။ပြည်ရဲ့နေအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်စုပတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ထောက်လှမ်းရေးကော်မတီရှင်းမှာဒီကနေ့တကပိတ်ကြားနာမှုမှာသမ္မတဒေါ်နယ်ထရမ့်ရဲ့သားဖြစ်သူထရမ့်ဂျူနီယာထွက်ဆိုရှိနေပါတယ်။စက်တင်ဘာလနဲ့ထောက်လွတ်တော်တရားရေးကော်မတီရှင်းမှာထွက်ဆိုရမှာတော့ဖခင်ဖြစ်သူရဲ့မဲဆွယ်စည်းဝေးပွဲနဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိတဲ့အကြောင်းထွက်ဆိုထားတာပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလောက်ချန်တိုက်ခတ်ဖို့ဆွဆွဲချက်နဲ့ဖမ်းဆီးရေးယူထားတဲ့လူငယ်နှုတ်ကိုဒီကနေ့လန်ဒန်တရားရုံးမှာရုံးထုတ်ခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါရယ်။ပရီရှာအာနာဝန်ကတော့လူငယ်နှုတ်ဟာဝန်ကြီးချုပ်ရုံးရှိရာဒေါင်းနင်းလန်းကလွန်ကျော်ရေးဂိတ်တကားတွေကိုဘုံခွဲတိုက်ခတ်ပြီးနောက်ရုံးထဲကိုအတင်းဝင်ရောက်ဆင်းနေပြီးဝန်ကြီးချုပ်ကိုဓာတ်နဲ့တိုက်ခတ်ဖို့ကြံစီခဲ့ကြောင်းဆွဆွဲခံထားရတာပါ။မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ရေကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်ချက်တည်းချမှတ်လိုက်တာအခြေအနေကိုပုံမရှုထွေးအောင်လုပ်ရရောက်တဲ့အကြောင်းကျုပ်နိုင်ငံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာအခြေအနေကိုကုစားရမှာပဲဖြစ်ဖြစ်ပြဿနာကိုဖြေရှင်းရမှာပဲဖြစ်ဖြစ်အထောက်အကူမဖြစ်စေတဲ့အပြင်အခြေအနေကိုပုံမရှုထွေးစေပြီးဒုက္ခသည်တွေပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားသဘောတူညီချက်ပေါ်မှာလည်းအနှုတ်လက္ခဏာဆောင်တဲ့ရက်ကတ်မှုတွေသာရှိနိုင်တဲ့အကြောင်းကျုပ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်းကပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကုလသမဂ္ဂလူခွင့်ကောင်စီရဲ့မနေ့ကဆုံးဖြတ်ချက်မှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းလဲရေးအပအဝင်တောင်းဆိုချက်တော်တော်များထည့်သွင်းထားပါတယ်
။သတင်းကြေကျုပ်ကိုအောင်လင်ဦးကတင်ညာပေးခဲ့တာပါ။ဒီညတက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cyber Attrick ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တက်မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီထိ9.2 2440 4050ပြင်9.2 190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါ့ကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.